Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့ညပိုင်း 9:20 NIT စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2425 51နဲ့လိုင်းလမီတာ190ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလူခွင့်ရေးကုံသွေးရီတို့နဲ့ပတ်သက်ပြီးကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးနောက်အာရှခီးစဉ်အဆုံးသတ်အဖြစ်နဲ့တရုတ်နိုင်ငံကိုရောက်ရှိသွားပြီးဖြစ်ပါတယ်ထိုင်းနိုင်ငံမှာချွေရီရွေးကောက်ပွဲတွေကိုလာမယ့်2019မှာကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ဖရယုတ်ချန်ဝူချာကဒီကနေ့သတင်းထောက်တွေကိုပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီပထမအကြိမ်လွှတ်တော်တက်တန်းကုံဆုံမှုရပ်ပိုင်းမဲ့လို့ရတဲ့အချိန်ဒုတိယအကြိမ်လွှတ်တော်အစည်းအဝေးကိုတက်မရော်တာကိုစလဲတစ်တွေဒီကနေ့လာလလေးလာနေကြရဲဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
တက်မရော်တာလွှတ်တော်ကိုစလဲတစ်တွေကမှလာလေးလာနေလေလွှတ်တော်ကိုလုပ်တဲ့အချိန်မှာနောက်ပါနေကြပြီးတော့လေးလာရေးဖွဲ့အနေနဲ့လာလေးလာကြတယ်ကြာနောက် NLD ဖွဲ့လည်းလာလေးလာဖို့ရှိပါမှာတို့နောက်ပိုင်းတော့လေ
လွှတ်တော်ယုံလက်ထောက်ညွှန်ကြားရေးမှူးဦးညွန့်လင်းမှရှင်အပြည့်စုံကိုတော့မကြခင်တင်ပြတော်ပါပါကြအပြင်ကချင်ပြည်နယ်အတွင်းလူထုကဦးဆောင်ပြီးမူရစ်စေဝါတိုက်ဖျက်ရေးအတွက်ဘိန်ခင်းတွေဖျက်ဆီးဖို့လှုပ်ဆောင်ရမှာအစိုးရအာဏာပိုင်တွေရဲ့အပြစ်အဝပူပေါင်းဆောင်ရွက်မှုလိုအပ်နေတဲ့တဲ့လက်ဗရောင်းတောင်ကျင်းနေစီမံကိန်းမှာရော့ကျေးယူမထားတဲ့တောင်သူတွေနဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့ဆွေးနွေးပွဲအကြောင်းအပြင်နိုင်ငံတကာသတင်းတပုတ်ကိုလည်းနောက်ပိုင်းမှာကြားရမှာပါဒုတိယပိုင်းနိုင်ပွဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမတ်တငိထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကမ္ဘောဒီးယားအစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့အင်ကာနီဆွေးနွေးပွဲတွေမှာတော့လူ့အခွင့်အရေးဆိုင်ရာစိုးရိမ်ချက်တွေနဲ့နိုင်ငံအကျိုးတူကုံသွယ်ရေးတို့ကိုအဓိကထားဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှစ်ဖက်အကျိုးရှိတဲ့ဆက်ဆံရေးတရက်ကိုအပြည့်အဝထူထောင်နိုင်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံတွင်လူ့အခွင့်အရေးလွတ်လပ်ခွင့်နဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးကဏ္ဍတိုးတက်ဖို့အရေးကြီးတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တိုက်ခံပါတီခေါင်းဆောင်ခင်ဆိုခါတို့အပါအဝင်တာဝန်ရှိသူတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကသတင်းထောက်တွေကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအတွင်လူ့ခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုအလေးထားပြောဆိုခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကရွေးကောက်ခံလွှတ်တော်အမတ်တွေအားလုံးတိုက်ခိုက်ခံရမယ့်အရေးဖမ်းဆီးခံရမယ့်အရေးတွေစိုးရိမ်ကြောက်ရွံ့နေစရာမလိုပဲသူတို့လှုပ်ဆောင်စရာရှိတာကိုလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရစေဖို့ဒီမိုကရေစီအစိုးရမှာတာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။အာရှခီးစဉ်ထွက်နေတဲ့ဒီအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာသူ့ရဲ့ခီးစဉ်အဆုံးသတ်အဖြစ်နဲ့ဒီကနေ့မှပဲတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိခဲ့ပြီးလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့တက်ဖလုတ်ပေးလဲပြင်အတွင်ပိုင်းနဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။တရုတ်နိုင်ငံကိုမသွားခင်အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုလည်းဝင်ရောက်ခဲ့တာဖြစ်ပြီးတရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုအခိုင်အမာရှိနေတဲ့လာအိုကမ္ဘောဒီးယားနိုင်ငံတွေနဲ့အမေရိကန်အစိုးရဘက်ကဆက်ဆံရေးမြင့်တင်မှုစဉ်းစားနေတာလည်းဖြစ်ပါတယ်။ဒီနိုင်ငံတွေကိုဝန်ကြီးကယ်ရီဝင်ရောက်ခဲ့တာဟာနောက်လအတွင်းကယ်လီဖိုးနီးယားမှာကျင်းပမဲ့အရှိတောင်အာရှခေါင်းဆောင်နေနဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲအတွက်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းအဖြစ်လဲသုံးသပ်သူတို့ကပြောဆိုကြပါတယ်ရှင်။
အရွယ်မြောက်သေးသူကလင်းငယ်တွေကိုတီးတန့်တိုက်ပိတ်ပြစ်ဒဏ်ပေးတဲ့ပေါ်တားမြစ်ချက်နဲ့အရွယ်ရောက်သူတွေပေါ်တိုက်ပိတ်ပြစ်ဒဏ်ပေးမှုကိုလည်းကန့်သက်သွားဖို့စတာတွေပါဝင်တဲ့အချင်းတော်စနစ်ပြုပြင်ရေးဆောင်ရွက်ချက်ကိုအမေရိကန်သမ္မတဘရိုက်ကိုဘာမကအတည်ပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းတီးကြားတိုက်ပိတ်ခံထားသူအချင်းသား3000လောက်ရှိတယ်လို့သမ္မတဥပမာကတနင်္လာနေ့ဒီ Washington Post သတင်းစာကအတွေ့အမြင်ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်။အဲ့လိုတိုက်ပိတ်အချင်းချခံထားသူတွေအပြင်လောကကိုရောက်လာတဲ့အခါမှာအလုတ်ကိုကြာရှည်ဆွဲဆဲမင်းမြဲမလုပ်နိုင်တာမိသားစုနဲ့တဟဇာတာမဖြစ်တော့တာနောက်ဒီလူမှုဖွဲ့စည်းအတွက်မှာတက်တက်ကြွကြွပါဝင်မှုမရှိတာတွေဖြစ်စေတယ်လို့လည်းသမရကပြောပါတယ်နိုင်ငံတွင်းအချင်းသား2000နီးပါးရှိပြီးတီးကြားတိုက်ပိတ်ခွင့်ကိုပယ်ဖျက်လိုက်တယ်ဆိုရင်အချင်းကြနေစဉ်အတွင်းတိုက်ပိတ်ခံထားရတဲ့အရွယ်မရောက်သေးသူလူငယ်တွေနဲ့တိတ်ပြစ်မှုကြီးကြီးမားမားမလုပ်ခဲ့သူတသောလောက်အပေါ်ဒီအစ်စ်ပြထားလိုက်တဲ့ဥပဒေကတက်ရောက်မှုရှိမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြသူ၃ယောက်ဟာတနင်္လာနေ့ညတုန်းကအိုင်အိုဝါပြည်နယ်မှာသူတို့အပေါ်ထောက်ခံမှုယာယီအတွက်နောက်ဆုံးမဲဆွဲစည်းရုံးခဲ့ကြပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးချယ်ဖို့အိုင်အိုဝါပြည်နယ်ရဲ့ကိုယ်စားလှယ်တွေနောက်သတင်းပတ်စတင်ရွေးချယ်မဲ့အချိန် CNN ရုပ်သံရဲ့စီစဉ်မှုနဲ့ Hillary Clinton, Bernie Sanders နဲ့ Martin O'Malley တို့၃ယောက်ဟာတောင်းဟောပုံစံမဲဆန္ဒရှင်တွေနဲ့အမေ့အဖြေလုပ်ခဲ့ကြတာဖြစ်ပါတယ် နိုင်ငံဆိုင်ဝန်ကြီးဟောင်ဟီလာရီကလင်တန်ကသူမဟာအတွေ့အကြုံရှိပြီးသူတဦးလို့ပြောဆိုပြီးသမ္မတဘရက်ကိုဘားမားရဲ့အစိုးရအဖွဲ့ဝင်တဦးအဖြစ်သူမရဲ့အတွေ့အကြုံတွေကိုအလေးထားပြောဆိုခဲ့ပါတယ်။စီရေးအရအေးအေးယူမှုကိုနောက်ဆုံးဖြည့်ရှင်းမှုအဖြစ်သာအသုံးပြုသင့်တယ်လို့ပြောဆိုပြီးတန်တမာရေးနီးလန်းကအချိန်ယူရပြီးညှင်းဝှက်စရာကောင်းပေမဲ့တန်ကင်းတမန်ကင်းနီးလန်းကိုအသုံးပြုဖို့အားပေးတယ်လို့ဟီလာရီကလင်တန်ကပြောဆိုခဲ့ပါတယ်။Republican Party ကသမရလောင်းအဖြစ်တစ်ပြေးနေတဲ့ Donald Trump ရဲ့မွတ်စလင်တွေကိုနှိမ့်ချစော်ကားပြီး American ရဲ့စံတန်ဖိုးထားမှုတွေနဲ့မကိုက်ညီဘူးလို့မှတ်ချက်ပေးပြောဆိုခဲ့မှုကိုလည်း Mrs. Clinton ကရည်ရွယ်ပြောဆိုခဲ့ပါတယ်။တိုင်းပြည်ကိုကာကွယ်တဲ့ဆိုတဲ့နေရာမှာမွတ်စလင်တွေနဲ့ American တွေနဲ့တသားတည်းဖြစ်အောင်လုပ်ရမှာဖြစ်တယ်လို့သူမကပြောကြားသွားပါတယ်ရှင်
။ Syria သမရ Bashar al-Assad ရာထူးကဆင်ပေးဖို့သူတို့အနေနဲ့တိုက်တွန်းပြောဆိုတာမရှိခဲ့သလိုနိုင်ငံရေးခုံလုံခွင့်ပေးမယ်ဆိုပြီးတော့ကန့်လန့်ထားတာမျိုးလည်းမရှိဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကဒီကနေ့ပြောဆိုလိုက်ပါတယ်။လာမယ့်တောက်ကြနေ့ဂျနီဗာမှာကျင်းပမယ့်ဆီးရီးယားရေငင်းငင်းဆွေးနွေးပွဲနောက်တစ်ကြိမ်စတင်မှုကုလသမဂ္ဂအနေနဲ့ဆောင်ရွက်နေစမှာမစ္စတာလက်ဗရော့ဖ်ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်အခုလိုပြောကြားလိုက်တာပါ။ဆီးရီးယားနိုင်ငံမှာကာလကြာရှည်ဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးရွေးကောက်ပွဲကျင်းပရေးစတာတွေပါဝင်တဲ့နိုင်ငံရေးအပြောင်းလဲပေါ်ပေါက်လာဖို့ UDP ဂျနီဗာမှာအခုလိုဆွေးနွေးပွဲကျင်းပတာပါဆီးရီးယားသမ္မတအာဆက်ကိုခုလုံငင်ပေးဖို့ဘလို့အခက်ခဲမှမရှိဘူးလို့အခုလာအစောပိုင်းတုန်းကတွေ့ဆုံမေးမြန်းခန်းအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုထားခဲ့ဘူးပါတယ်မစ္စတာအာဆက်ကိုထောက်ခံပြီးရုရှားအနေနဲ့လေးလာကြလေးချောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်ဆီးရီးယားနိုင်ငံတွေကအခြေအနေတွေဟာပြောင်းလဲသွားစေတယ်လို့နိုင်ငံသားဝန်ကြီးလက်ဗရော့ဖ်ကဒီကနေ့မှာပဲပြောပါတယ်အဆက်ဆွေရဟာသူ့ကိုစန့်ကျင်နေတဲ့သဘုံတွေနဲ့ငါးနှစ်နီးပါးကြာရင်ဆိုင်တိုက်ခိုက်နေတာဖြစ်ပြီးအခုနောက်ပိုင်းမှာတော့ IS အစိုးရအဖွဲ့နဲ့ပါတိုက်ခိုက်နေတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းဥရုစကန်ခိုင်မှာရဲတပ်သား10ဦးကိုတပ်ဖြတ်ခဲ့တဲ့ရဲတပ်သားဟာတာလီဘန်နဲ့ဆက်နွယ်မှုရှိနေတယ်လို့တန်တရားရှိတဲ့အကြောင်းအာဖဂန်အရာရှိတွေကပြောဆိုလိုက်ပါတယ်ရှီနာတိုရက်ကွက်ကလုံခြုံရေးစခန်းတစ်ခုမှာအာယုံမတက်ခင်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်အကောက်ချန်တဲ့ရဲတပ်သားကလုတ်ဖို့ခိုင်းဖက်တပ်သားတွေကိုအသေးမပြတ်သက်ခင်မှာမူးယစ်ဆေးဝါးတိုက်ကျွေးခဲ့တယ်လို့ခရိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရတဦးကပြောပါတယ်။တိုက်ခိုက်ခဲ့သူလို့ယုံကြည်ရတဲ့အာဖဂန်ရဲတပ်သားဟာကြာဆုံးသူတပ်သားတွေရဲ့အသုံးဆောင်နေလက်နက်တွေကားဒဇင်းနဲ့အတူစခန်းကနေပျောက်ဆုံးနေတယ်လို့လည်းပြောခွင့်ရကပြောပါတယ်။တာလီဘန်တို့ရဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တမျိုးဖော်ပြထားပါတယ်။တာလီဘန်တပုံတွေကလုံခြုံရေးအဆောင်ချထားတဲ့တပ်သားအလုံးကိုတပ်ဖြတ်ပြီးလုံချုံရဲ့အဆောင်စခန်းကိုဝေရောက်တိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့တာလီဘန်ပြောခွင့်ရတဦးဖြစ်တဲ့ကာရီယူဆဖ်အာမာဒီကကြေညာချက်ထဲမှာပြောဆိုထားတာဖြစ်ပါတယ်။တာလီဘန်တို့ရဲ့ပြောဆိုချက်အပေါ်မှာတော့တိကျလွတ်လပ်တဲ့အတည်ပြုချက်မရှိသေးပါဘူးရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 kHz ไลโดมีตา25กิโลเฮิรตซ์1196ไลโดมีตา32กิโลเฮิรตซ์932ไลโดมีตา57กิโลเฮิรตซ์585เนี่ยสนีเนตะนิงกุรีนี่ฤมาไลแลมีตา190กิโลเฮิรตซ์1905โรก็นี่แหละชมเล่นไปได้บาเดရှင်
VOA မြန်မာပိုင်းစီစဉ်ကနေအင်ကာနဲ့ညပိုင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါရရှင်။ထိုင်းနိုင်ငံမှာဒီနှစ်ကုန်ပိုင်းမှာကျင်းပတဲ့လူမှုဆန္ဒခံယူပွဲမှာအဆိုးပြုထားတဲ့အခြေခံဥပဒေကိုမဲဆန္ဒရှင်တွေအတိမပြုခဲ့ရင်လဲအထွေထွေရွေးကောက်ပွဲတွေကိုတော့လာမယ့်2019ခုနှစ်မှာကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သွေးရတန်ယိုမရှိခဲ့တဲ့2014ခုနှစ်တုန်းကဆီယနာတင်ခဲ့ပြီးတဲ့နောက်နိုင်ငံအာဏာကိုရယူခဲ့တဲ့စစ်တပ်အကြီးအကဲဟောင်းဝင်းကြီးချုပ်ဖရယုတ်ချန်အိုချာကဒီကနေ့အင်ကာနီဘန်ကောက်မြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲမှာအခြေခံဥပဒေအစ်ကိုအတည်ပြုနိုင်မှရွေးကောက်ပွဲတွေကျင်းပမယ်လို့အစိုးရကအရင်ကကတိပြုပြောဆိုခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့ထောက်ခံမှုရရှိထားတဲ့တော်ဝင်မိသားစုကိုထောက်ခံသူတွေနဲ့လူကြိုက်များတဲ့ဝင်ကြီးချုပ်ဟောင်းသက်ဆင်ရှနာဝတ်ကိုထောက်ခံသူတွေကြားပြိပခါတွေနဲ့ဆယ်စုနှစ်တခုကျော်ကြာနိုင်ငံရေးရှုပ်ထွေးမှုတွေမတည်မငြိမ်မှုတွေကြောင့်ထိုင်းနိုင်ငံဟာအထိနာနေရတာဖြစ်ပါတယ်။ဒီအညှိုးအတွေးတွေကြောင့်ဆီယနာသိမ်းမှုနှစ်ကြိမ်ဖြစ်ခဲ့ပြီးအကြမ်းဖက်မှုတွေလူတွေထိခိုက်သေးဆုံးခဲ့ရတဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။အခုအစ်စ်ပြထမ်းဖို့ရှိနေတဲ့အခြေခံဥပဒေဟာဆိုရင်လေ1932ခုနှစ်ထိုင်းနိုင်ငံရဲ့တပ်ဦးစံပိုင်းဘီရင်စနစ်အဆုံးသတ်ပြီးတဲ့နောက်ပိုင်းအချိန်20မြောက်အခြေခံဥပဒေဖြစ်လာမှာဖြစ်ပါတယ
်။အရှေ့အလယ်ပိုင်းဒေသကိုလွန်ခဲ့တဲ့တနင်္ဂနွေနေ့ကပထမဆုံးခီးစဉ်ဖြစ်ရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်ပင်ရဲ့ခီးစဉ်ပြီးဆုံးသွားပြီဖြစ်ပြီးခီးစဉ်အတွင်း Saudi Arabia, Iran, Egypt နိုင်ငံတို့နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမြင့်တင်ကြမယ်ဆိုပြီးလည်းကတိကဝတ်ပြုခဲ့ကြပါတယ်။ အီရန်နိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုဖေရှားမှုအပြီးတရုတ်သမ္မတရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အီရန်ပေါ်စီးပွားရေးတန်ခတ်မှုကိုအဆုံးသတ်လိုက်တဲ့အတွက်ဒေါ်လာဘီလီယံ600တန်ဖိုးရှိတဲ့သဘောတူညီချက်တွေနဲ့တရုတ်နိုင်ငံအတွက်စီးပွားရေးအခွင့်အလမ်းကြီးရရှိစေခဲ့တာပါ။ဒါမှမဟုတ်တရုတ်သမ္မတရဲ့အခုခီးစဉ်ကအရက်ခေါင်းဆောင်တွေအီရန်ခေါင်းဆောင်တွေနဲ့နိုင်ငံရေးအပေးအယူတွေအဖြစ်တန်တမန်အတိုင်းဝန်းကြားမှာခံမှန်းကြပါတယ်။ဒေတာတွေမှာအနောက်အစုရဲ့ဩဇာလွှမ်းမိုးမှုကိုအားနယ်သွားစေပြီးတရုတ်အနေနဲ့နိုင်ငံရေးဩဇာချဲ့ထွင်နိုင်မှုအတွက်စီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုအသုံးချဖို့ကြိုးစားနေသလားဆိုတဲ့အပေါ်တုံးသက်သူတွေနဲ့တန်တမန်တွေကြားပြောဆိုနေကြပါတယ်။အရှိအလယ်ပိုင်းဒေတာတွေအမေရိကန်ရဲ့ဩဇာညှာမှုကိုတရုတ်ကဖယ်ရှားမှာမဟုတ်ဘူးလို့တရုတ်နိုင်ငံပိုင်ရှင်ဝါသတင်းဌာနကဖော်ပြပါရယ်အရှေ့အလယ်ပိုင်းဒေသတွင်းမှာအနောက်နိုင်ငံတွေရဲ့ဂျာဝင်ဆောင်ရွက်မှုတွေကအခြေအနေတွေကောင်းမွန်လာစေတာထက်အန္တရာယ်ကြီးတဲ့အစိတ်အောက်ပိုးပြီးတော့ဖြစ်စေတယ်လို့လည်းတရုတ်နိုင်ငံပိုင်ရှင်ဝါသတင်းအေဂျင်စီကမကြသေးခင်ကပဲရေးသားဖော်ပြခဲ့ပါရယ်ခင်ဗျာ
ဒေါ်လာ681တန်းကိုကိုပိုင်ဖန်ဆင်းနဲ့လွှဲပြောင်းခဲ့မှုကြောင့်လက်စားတယ်လို့ဆွဆွဲခံရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇာဟာအခရီးလိုက်စားမှုကင်းရှင်းတယ်လို့မလေးရှားရှင်နေချုပ်ကပြောဆိုလိုက်ပါတယ်2013ခုနှစ်အစောပိုင်းကနာဂျစ်ရာဇတ်စီကိုပေးခဲ့တဲ့ငွေတွေဟာဆော်ဒီတော်ဝင်မိသားစုကနေပုံကိုရေးအရပေးတဲ့အလှငွေဖြစ်တယ်လို့ရှင်းနေချုပ်မိုဟာမက်အာပန်တီအလီကသတင်းထောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ကမတုံ့ဆွဲရသေးတဲ့ဒေါ်လာငွေတန်620ကိုတော်ဝင်မိသားစုတွေစီပြန်ပေးခဲ့တယ်လို့လည်းအာပန်တီကပြောပါတယ်။ရန်မုံငွေတွေကိုလက်ထိုးဖို့ပေးခဲ့တာမဟုတ်ဘူးဆိုတဲ့စစ်ဆေးတွေးရှိချက်အပေါ်သူ့အနေနဲ့ကျေနပ်တယ်လို့ရှင်းနေချုပ်ကပြောပါတယ်။ဒါပေမဲ့ sorry တော်ဝင်မိသားစုတွေအနေနဲ့ဒူလူငွေကိုဘာကြောင့်ပေးခဲ့လဲဆိုတဲ့အကြောင်းရင်းကိုပြောဆိုခြင်းမရှိသလိုကျန်တဲ့ဒေါ်လာငွေ60တန်းနဲ့ပတ်သက်ပြီးဘာတွေဖြစ်ခဲ့လဲဆိုတာကိုလည်းပြောဆိုခြင်းမရှိပါဘူး။အစိုးရပိုင်း One Malaysia Development Bihat Company ရဲ့ရန်ပုံငွေတွေပျောက်ဆုံးနေတဲ့ဆိုတဲ့စွပ်စွဲချက်နဲ့ပြီးခဲ့တဲ့နှစ်မှာထွက်ပေါ်ခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်အပေါ်ဝေဖန်စွဲချက်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။
မလေးရှားနိုင်ငံတောင်ပိုင်းဂျိုဟိုပြည်နယ်ကမ်းခြေတစ်ခုမှာတည်ဆုံသူ73ဦးရဲ့အလောင်းတွေတောင်တင်ခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။တည်ဆုံသူတွေကမှအမျိုးသား4ဦးနဲ့အမျိုးသမီး9ဦးတို့ဖြစ်ပြီးရာဒီဥရုဆွေးရတာကြောင့်အင်ဒိုနီးရှားနိုင်ငံကနေတရားမဝင်ရွှေ့ပြောင်းအခြေချသူ35ဦးလိုက်ပါလာတဲ့လေပင်လယ်ပြင်မှာနစ်မြုပ်ခဲ့ရာကနေတည်ဆုံခဲ့ကြသူတွေဖြစ်တယ်လို့ခရမ်ရဲမှုရာမတ်အိုမန်ကပြောဆိုပါတယ်ခင်ဗျာ
။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတ်သိငေးထိုင်တဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါရမယ်။ပထမအကြိမ်လွှတ်တော်တက်တန်းကုံဆုံးမှုရပ်ပိုင်းမဲလိုတော့တဲ့အချိန်ဒုတိယအကြိမ်လွှတ်တော်တက်ဖို့လွှတ်တော်ကိုယ်စားလှယ်တစ်တွေနဲ့တက်မတော်တာလွှတ်တော်ကိုယ်စားလှယ်တွေနေပြည်တော်ကိုရောက်ရှိလာကြပြီဖြစ်ပါတယ်။လွတ်တော်ရင်အဆုံးသတ်အစည်းအဝေးခန်းစာရေးသုံးသက်ချက်တွေတင်ပြနေတဲ့လက်ရှိလွတ်တော်အစည်းအဝေးတွေလွတ်တော်ရင်လှုပ်ထုံလုံနေလုပ်ငန်းစဉ်တွေကိုလည်းတက်မတော်တာလွတ်တော်ကိုယ်စားလှယ်တစ်တွေဒီကနေ့လာရောက်လည်လာနေကြတယ်လို့လွတ်တော်ယုံပြန်ကြားရေးကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမုံကအသေးစိတ်တင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါ၅နှစ်တာကာလအတွင်းပထမအကြိမ်လွတ်တော်သက်တမ်းက2016ခုနှစ်ဇန်နဝါရီလ29ရက်နေ့မှာကုံဆုံးတော့မှာဖြစ်ပါတယ်ဒါကြောင့်မလို့ဖေဖော်ဝါရီလ၁ရက်နေ့မှာစတင်မဲ့ဒုတိယအကြိမ်လွှတ်တော်တက်ဖို့လွှတ်တော်အသီးသီးကလွှတ်တော်ကိုယ်စားလှယ်တစ်တွေနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တစ်တွေဟာနေပြည်တော်ကိုဇန်နဝါရီလ25ရက်နေ့ကနေစလို့စတင်ရောက်ရှိနေကြပြီဖြစ်ပါတယ်။ဒီကနေ့ဇန်နဝါရီလ26ရက်နေ့မှာတော့ကျင်းပနေစဲပထမအကြိမ်လွှတ်တော်အစည်းအဝေးကလွှတ်တော်တွင်လုံထုံးလုံနီးလုပ်ငန်းစဉ်တွေကိုဒုတိယအကြိမ်လွှတ်တော်တက်မဲ့တက်မတော်သားကိုယ်စားလှယ်တွေကလာရောက်လည်လာနေကြတဲ့အကြောင်းလွှတ်တော်ယုံလက်ထောက်ညွှန်ကြားရေးမှူးဦးညွန့်လင်းက VOA မြန်မာပိုင်းကိုပြောပါ
ကျွန်တော်ပြတာတော့ဒီနေ့လှုပ်ဆောင်ချက်အနေနဲ့တော့တက်မတော်သားလွတ်တော်ကိုယ်စားလှယ်အစ်စ်တွေရှိရလေတက်မတော်သားလွတ်တော်ကိုယ်စားလှယ်အစ်စ်တွေကောင်မှလာလေးလာတယ်လေလွတ်တော်ကိုလုပ်တဲ့အချိန်မှာနောက်ပါနေကြပြီးတော့လေးလာရေးဖွဲ့အနေနဲ့လာလေးလာကြတယ်ဗျာနောက် NLD ဖွဲ့လည်းလာလေးလာဖို့ရှိပါမှာသူတို့နောက်ပိုင်းတော့လေဒီမပြီးမချင်းပေါ့ကျွန်တော်တို့မနှက်ပြန်လဲကြည့်တယ်တပတ်ခါလဲကြည့်တယ်ကျွန်တော်ဒီလွတ်တော်ကတော့အစည်းဝေးတွေရတယ
်လွတ်တော်တွင်လက်တွေ့ဆောင်ရွက်ရမယ့်ကိစ္စတွေလွတ်တော်လုံထုံးလုံနီးတွေအစီအစဉ်တွေနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်တွေဘက်ကလက်တွေ့ကြကြနားလည်သဘောပေါက်နိုင်အောင်လို့လည်းလွတ်တော်ကိုယ်စားလှယ်နေရာအများစုတက်ရောက်မှာဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ ံဆန်းစုကြည်ရဲ့စီမံမှုနဲ့ပထမအကြိမ်လွှတ်တော်တက်တမ်းမကုံခင်လွှတ်တော်အစည်းအဝေးတွေကို NLD ကိုယ်စားလှယ်တွေလေ့လာကြမှာဖြစ်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်အစ်တွေအရေးချင်းပြည့်မီရေးစာစစ်ပွဲတွေကိုစီစဉ်ဆောင်ရွက်ပေးနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမှဦးမျိုးရန်အောင်သိန်းကပြောပြပါဗျာ
။ကွန်ဂရ ဲချင်းချင်းချင်းပဲဖြစ်နေလို့မှမြို့တော်အကြောင်းချုပ်ချုပ်ရှင်းပြလာတော့ဒီတမလေးပြောင်းပေါ့နော်ဒါရီတို့ကိုကောထားတာပေါ့ဗျာအခုကတော့ဆန်းချင်းချင်းပဲချင်းချင်းဆူလာတာတော့အကြောင်းကိုပုတ်ထားရအောင်လို့ပြောလာ
အခုဆိုရင်တော့လွှတ်တော်ယုံတာဝန်ရှိတဲ့သူတွေဘက်ကလွှတ်တော်အစ်စ်တက်ရောက်ဖို့ရောက်ရှိလာနေတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုကြိုးစိုးလက်ခံပြီးတော့နေရာတကြစီစဉ်ပေးတာတွေနောက်လွှတ်တော်တက်ရောက်နိုင်မှုမှတ်ပုံတင်ပေးနေတာတွေလုပ်ကိုင်နေတယ်လို့လွှတ်တော်ယုံလက်ထောက်ညွှန်ကြားရေးမှူးကပြောပါတယ်
ကိုယ်လည်းတည်တယ်တော့အခုကျွန်တော်တို့ဒီနေ့ဒီလက်ခံစည်ရင်တော်တော်မဲ့ဖြစ်နေတာလေတို့တွေကြိုးစိုးရေးဖို့နေတယ်ကျွန်တော်လွှတ်တော်ယုံဖို့နေတော့ကြိုးစိုးပြီးတော့တို့မှတ်ပုံတင်ဖို့လက်ခံပြီးတော့တို့တော့စီပင်မှာတော့တို့ဆောင်နေပြီလေဗျာနောက်ပြီးခိုင်လို့လည်းဒီခိုင်လို့ရုံးရုံးကတို့နေရာတွေပေးပြီးတော့နားနေခိုင်းတာပေါ့ရင်လာနေတယ်ကြိုးပြီးတော့ဒါတွေကအစီမံနဲ့ဖြစ်နေကြတယ်တို့နာမည်ကိုယ်စားလည်းတည်တယ်တွေကကျွန်တော်တို့နေပြီးတော့စီပင်ရိပ်တာမှာလေခန်းတွေအကုန်လုံးလုပ်ပေးထားတယ်ဗျာတို့တွေနားနေဖို့လေဒီနေ့မှာကိုစားပါမှာကျွန်တော်ပြည်သူရောပြည်တော်သူရောမျိုးသားရောအကုန်လုံးပြန်စားပါမှာဗ
ျအခုလက်ရှိကျင်းပနေတဲ့ပထမအကြိမ်လွှတ်တော်တက်တန်းတွင်ကလွှတ်တော်အစည်းအဝေးတွေမှာတော့လွှတ်တော်တွင်အဆုံးသက်အစီရင်ခံစာတွေ၅နှစ်စာအတွက်သုံးသက်ချက်တွေတင်ပြနေတဲ့အကြောင်းနဲ့လွှတ်တော်တက်တန်းကတော့ဒီသတင်းပတ်တောက်ကြနေ့ January 29ရက်နေ့မှာအဆုံးသက်မှာဖြစ်တယ်လို့တီဘောမြို့နယ်ကလက်ရှိပြည်သူလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
်ဆုံးဖြတ်ချက်ပြီးတော့ဒီနေ့ကဒီပြည်သူ့လွှတ်တော်မှာရောပြည်အောင်စုလွှတ်တော်မှာရောကော်မတီတွေကနေပြီးတော့လိလာဟိုပါသုံးသက်ချက်တွေသုံးသက်ချက်တွေဆိုတော့သူတို့ပြီးခဲ့တဲ့9နှစ်အတွင်းမှာလုပ်ကိုင်ဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေအပေါ်မှာရယ်နောက်လွှတ်တော်တစ်ခုလုံးနဲ့ပတ်သက်တဲ့ဟာရယ်အဲ့ဒီအားကောင်းတဲ့အားနည်းချက်တွေလိလာသုံးသက်တဲ့ဟာကိုကော်မတီတစ်ခုချင်းတစ်ခုချင်းဒီနေ့စပြီးတော့ဟိုဖြစ်နေတယ်စပြီးတော့ပြောနေတော့နှစ်ရက်ရှိပြီပြောတာအဲ့တော့မျက်ထာကြရင်ပါတီလိုက်တူးချင်းစီအဲ့လိုပြောနေတယ်ဟုတ်ကဲ့ဒီလိုတော့ပါလေတော်တော်များများကိစ္စဟိုဟာတွေကတော့သူကဖြတ်လိုက်ပြီဖြတ်လိုက်တော့အခုဒီနေ့တော့ဒီသမရရဲ့လုံခြုံရေးထိုင်ရာဥပဒေအဲ့ဒါလည်းကျွန်တော်တို့သွတ်တော်နေ့ရသဘောကွဲလွဲတဲ့ဥစ္စာကိုပြည်အောင်သွတ်တော်မှာအာဒီပြုပြီးပြီဆိုတော့အဲ့ဒါတော့သမရစီပို့ဖို့ပဲကြံတော့တယ်လေ
ပထမအကြိမ်လွှတ်တော်တက်တန်းကလွှတ်တော်ကိုယ်စားလှယ်တွေနဲ့နောက်ကျင်းပမဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်တက်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့တွေ့ဆုံပွဲကိုတော့2016ခုနှစ် January 29ရက်နေ့မှာနေ့လယ်စာလက်ဆုံစားကြဖို့လည်းရှိပါတယ
်29ရက်နေ့မှာ29ရက်နေ့မှာသတင်းအတူစားဖို့ရှိတယ်ဗျာနေ့လယ်စာစားဖို့ရှိမယ်သတင်းတွေပါလေလဲဆိုဖို့အတွက်ဒီပြည်သူ့လွှတ်တော်က9ရက်မြို့သားလွှတ်တော်က3ရက်ဆိုပြီးတော့အဲ့လိုစီရင်တောင်းထားတာပဲရှိတယ်
ဒုတိယအကြိမ်လွှတ်တော်တက်တန်းလွှတ်တော်အစည်းအဝေးတွေတက်ရောက်မဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေအစဉ်ပြေချောမွေ့စွာတဲခိုနေထိုင်နိုင်ရေးအတွက်ကိုလည်းလွှတ်တော်ကိုယ်စားလှယ်နေရာအများစုတက်ရောက်ဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးကထတော်ဆန်းစုကြည်နဲ့အတူလက်ရှိပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဦးကထသူရဦးရွှေမန်းတို့ဦးဆောင်ပြီးတော့နေပြည်တော်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေတဲခိုမဲ့စီပင်အဲ့ရိတ်သားကိုမကြသေးခင်ရက်ပိုင်းကပဲစစ်ဆေးကြည့်ရှုခဲ့ပါသေးတယ်ရှင်
မဆူမွန်တင်ပြတော်တာပါရှင်ခုတော့ကချင်ပြည်နယ်ကမွေးရစီဝါတိုက်ဖျက်ရေးသတင်းဖက်အလက်အကြီးပေးချင်ပါတယ်ကချင်ပြည်နယ်အတွင်းလူထုကဦးဆောင်ပြီးတော့မွေးရစီဝါတိုက်ဖျက်ရေးအတွက်စရုံးကံပိုက်တီနယ်ကဘိန်းခင်းတွေဖျက်ဆီးဖို့လှုံ့ဆော်ရမှာအစိုးရအာဏာပိုင်တွေရဲ့အပြည့်အဝပူပေါင်းဆောင်ရွက်မှုလိုအပ်နေတယ်လို့လူထုခြေပြုမွေးရစီဝါတိုက်ဖျက်ရေးအဖွဲ့ဝင်တဦးကပြောပါတယ်ကချင်ပြည်နယ်တွင်ဘိန်းခင်းအများဆုံးရှိရာဒေသတွေဖြစ်တဲ့ပူတာအိုဆွန်ဘရာဘုံခြိပွေးနဲ့တနိုင်းမြို့နယ်တွေမှာဇန်နဝါရီလ5ရက်နေ့ကစလို့ခုထိဘိန်းခင်းတွေလိုက်လံဖျက်ဆီးခဲ့တာအောင်မြင်တယ်လို့ဆိုနိုင်ပေမဲ့လည်းဝိုင်းမော်မြို့နယ်ကစတုံးကံပိုက်ဒီဒေသမှာတော့ဘိန်းခင်းပိုင်ရှင်တွေတချို့နဲ့ကန့်ကွက်မှုနယ်ခြားဆောင်တက်တဲ့ပြည်သူစစ်တွေရဲ့ပိတ်ပင်တားဆီးမှုတွေရှိခဲ့တာကြောင့်အခက်အခဲတွေရှိနေတာပါအပြည့်အစုံကိုတော့မမမြင်ခိုင်ကတင်ပြထားပါရရှင်
ဘိန်းဆိုင်ခင်းပိုင်ရှင်တွေနယ်ခြားဆောင်တက်တဲ့ပြည်သူစစ်တွေရဲ့ကန့်ကွက်တားဆီးမှုတွေရှိနေတဲ့ကြားကနေကချင်လူထုဦးဆောင်ပြီးစတုံးကံပိုက်ဒီနယ်ကဘိန်းခင်းတချို့ကိုဒီကနေ့ဇန်နဝါရီ26ရက်နေ့မှာအစိုးရအာဏာပိုင်တွေနဲ့ပူးပေါင်းပြီးစတင်ဖျက်ဆီးနေပါပြီ။ဒါပေမဲ့ကချင်ပြည်နယ်အစိုးရနဲ့မြန်မာစစ်တပ်ဘက်ကစတုံးနယ်ကံပိုက်ဒီဒေသကဘိန်းခင်းအများဆုံးစိုက်ထားတဲ့နေရာတွေကိုတော့ဖျက်ဆီးဝင်မပြုတာကြောင့်အစိုးရအာဏာပိုင်တွေရဲ့ပူးပေါင်းမှုအပြည့်အဝလိုအပ်နေတာဖြစ်တယ်လို့လူထုအခြေပြုမိုးရတိုက်ဖျက်ရေးအဖွဲ့ရဲ့ကော်မတီဝင်တဦးကပြောပြပါတယ
်။ကျွန်တော်တို့တွားဖျက်မဲ့နေရာကဒီစတုံးကံပိုက်ဒီဒေသမှာအများဆုံးစိုက်တဲ့နေရာရဲ့နေနေပဲရှိတဲ့ကျွန်တော်တို့ဖြတ်မဲ့နေရအစိုးရခွင့်ပြုထားတဲ့နေရပေါ့အဲ့ဒီတော့ရဲ့ကျွန်တော်ထင်တယ်ဟိုငါးပုံထဲကတပုံတော့ပဲရှိတဲ့နေရမှာပါဒီအများဆုံးစိုက်ထားတဲ့နေရတွေဒီတရုတ်ပြည်ကဝင်တဲ့လုပ်ငန်းရှင်တွေစိုက်ထားတဲ့နေရတွေတိတ်မပါသေးပါဘူးအခုကရွာသားတွေစိုက်တဲ့ဟာကြီးရတာပေါ့အဲ့ဒီတားကြီးမှာခွင့်ပြုတယ်ခုနပြောတဲ့ဒီအကြီးစားစိုက်တဲ့နေရာတွေမှာအစိုးရအနေနဲ့ဝန်ခွင့်မပြုပါဘူးကျွန်တော်တို့ဆက်လက်ပြီးမှကျွန်တော်တို့အစိုးရအနေနဲ့တပ်မတော်နဲ့ပူးပေါင်းပြီးမှစတုံးကံပိုက်တီမှာရှိတဲ့ data မှာရှိတဲ့ banking ရောက်များစွာကိုအားလုံးနှိပေါင်းကိုကျွန်တော်တို့ပြန် ဘယ်လိုပြောမှလဲခုတ်ထွန်းရှင်းလင်းခြင်းပါလဲ
ကချင်ပြည်နယ်လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့အနေနဲ့ဇန်နဝါရီ23ရက်နေ့ကလေးကဝိုင်းမော်မြို့နယ်တွင်ကစဒုံးနယ်ကံပိုက်တီဒေသမှာဘင်းကင်းတွေကိုဝင်ရောက်ဖျက်ဆီးဖို့စီစဉ်ထားပေမဲ့လည်းလုံခြုံရေးမပါရင်မသွားဖို့ကချင်ပြည်နယ်အစိုးရအာဏာပိုင်တွေဘက်ကတားမြစ်ခဲ့တာပါလူမှုဥဆောင်တဲ့မူရတိုက်ဖြတ်ရေးစီမံချက်ကိုဇန်နဝါရီ5ရက်နေ့ပူတာအိုမြို့နယ်မှာစတင်ဆောင်ရွက်ခဲ့ပြီးဝိုင်းမော်မြို့နယ်စဒုံးကံပိုက်တီဒေသကလွဲလို့အခြားမြို့နယ်တွေမှာဘင်းကင်းဖျက်ဆီးတာအဆင်ပြေခဲ့တယ်လို့လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ရဲ့ကော်မတီဝင်တဦးကပြောပါတယ
်ဒီစဒုံးကံပိုက်တီဒေသမှာအစိုးရပူပေါင်းဆောင်ရွက်မှုအများကြီးလိုအပ်ပါတယ်အခုကျွန်တော်တို့9နေရာခုတ်တဲ့နေဒေတာ9နေရာမှာခုတ်လိုက်တဲ့နေရာတွေမှာတချို့နေရာတွေမှာဆိုရင်လူထုအားကိုရင်းနဲ့တွားခုတ်တာပေါ့အဲ့ချိန်မှာအောင်မြင်တယ်ဒါပေမဲ့အခုကျွန်တော်ပြောတဲ့နေရာဒေတာတွေမှာစဒုံးကံပိုက်တီအဲ့ဒေတာတွေမှာအစိုးရရဲ့ကူညီမှုဟာအများကြီးလိုအပ်ပါတယ်ခဏပြောတူကျွန်တော်တို့ရဲ့ကြည်လုံးခြုံရေးပေါ့ပေါ်ဘက်ဒီဘက်ပေါ့ကျွန်တော်တို့ရောရွာသားတွေအတွက်ရောအဲ့မှာပဋိပက္ခဖြစ်လာရင်နှုတ်နှစ်ဖက်ပဲပူပြီးမှနာမှာပေါ့
အစိုးရအနေနဲ့မူရစေဝါတိုက်ဖြတ်ရေးစီမံချက်တွေကိုအရင်ကလှုပ်ဆောင်ခဲ့ပေမဲ့လက်တွေ့မှာမအောင်မြင်တာမို့ပြည်သူတွေအနေနဲ့အခုလိုဘင်းကင်းဖျက်ဆီးရေးတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေရခြင်းဖြစ်တယ်လို့မြကြီးနားမြို့နယ်လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ရဲ့အတွင်းရေးမှူးကိုတန်ကွန်းကအခုလိုပြောပါတယ
်ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့ဘင်းကင်းဖျက်ရေးစီမံချက်လုပ်နေပေမဲ့မူရစေဝါကအများကြီးပြန်ပြီးမှတူးမြင့်လာတာကိုကျွန်တော်သိရတယ်ဗျအလောက်ထိနေဆိုဒီကချင်ပြည်နယ်မကျင်းနာမြို့တော်ကချင်ပြည်နယ်မြို့တော်ပေါ့လေမကျင်းနာမှာဆင်းတော့ဒီလမ်းကျော်လမ်းကြားမှာဒီတရားမှုရဲ့မူရစေဝါတုံးဆွေးမှုကတရားဝင်လိုလိုဖြစ်နေတယ
်မူရစေဝါပြဿနာဟာကချင်ပြည်သူလူထုနဲ့လူငယ်တွေကြားမှာစိုးရိမ်စရာဖြစ်လာနေတဲ့အတွက်2014ခုနှစ်မှာလူမှုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ကိုစတင်ဖွဲ့စည်းဆောင်ရွက်ခဲ့တာဖြစ်ပြီးဘင်းကင်းဖျက်ဆီးမှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေတာဖြစ်ပါလေရှင်
။မမမြင်ခိုင်ပါရှင်။ခုတော့လက်ဗရန်တရင်ဖက်အလက်ပေးချင်ပါတယ်။လက်ဗရန်နောင်ကျင်းနေစီမံကိန်းဖျက်သိမ်းရေးမြေယာနှစ်နာကျေးယူမထားတဲ့တောင်သူတွေအတွက်သီးနှံရောကျေးပေးဖို့တောင်းဆိုတဲ့ဒေသခံတွေနဲ့မြန်မာဝမ်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးဖို့ချိန်ဆထားခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီချိန်ဆထားရမှာစကိုင်းတိုင်းနယ်လုံးဝန်ကြီးနဲ့တာတွေ့ဆုံခွင့်ရခဲ့ပြီးပြည်လဲမှုမရဘဲနဲ့တင်းမာမှုတွေနဲ့တာဆွေးနွေးပွဲပြက်ခဲ့ရပါတယ်။အကြောင်းဆုံးကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ဆယ်တဲရွာကဆက်ဆံရေးရုံးမှာဒေသခံတွေကိုမြန်မာဝမ်ပေါင်းကုမ္ပဏီတာဝန်ရှိသူတွေကတွေ့ဆုံပါမယ်လို့တင်းလာနေကဆလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကဆန္ဒပြတောင်းသူတွေကိုကတိပေးခဲ့ပေမဲ့အင်္ဂါနေ့မှာတော့စကိုင်းတိုင်းနယ်လုံးဝင်ကြီးနဲ့သာတွေ့ခွင့်ရခဲ့ပြီးတီးနှံရောကြီးမပေးနိုင်ဘူးဆိုတာပြောဆိုခဲ့တဲ့အတွက်တင်းမာမှုတွေဖြစ်ပြီးဆွေးနွေးပွဲပြက်ခဲ့ရကြောင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေသခံတောင်းသူတို့ကပြောပြပါတယ်
သူတို့ကတင်းနိုင်ရောကြီးမပေးနိုင်ပါဘူးဆိုပြီးတော့ရုံးရင်းစံခတ်ဖြစ်လာတာပေါ့ဟိုရောကြီးယူမထားတဲ့နေရာပိုင်းရှင်တွေပါတဲ့ဒီနေ့တင်းနိုင်ကြီးစာဝတ်နေရေးချက်တဲ့အတွက်တင်းနိုင်ရောကြီးလာတောင်းတာပါလို့ကျမတို့ကစပြီးအခြေခံလိုက်တော့သူ့အနေနဲ့ဘလို့ပြောတဲ့ဆိုတော့နယ်လုံးဝင်ကြီးလူမှုပေါ်ကတော့တင်းနေမှာမှနဲ့အမိတ်အာဏာတွေနဲ့ဆက်ဆံတာပဲစမပြောနဲ့ငါပြောတာနားထောင်နင်တို့ပြောကြမလို့ဘူးစိုက်ပြောတဲ့တင်းနိုင်မချပဲနဲ့တင်းနိုင်ရောကြီးလိုချင်တယ်လို့ထောက်တာမရှိဘူးမပေးဘူးပေါ့ခဏတော့မြေရောကြီးလိုချင်တော့စကားပြောလို့တော့အဲ့လိုတော့ပေါ်လာငါရားနဲ့သူကတမိန်တာနာနဲ့ပဲဆက်စားလိုက်တော့တာပို့တောင်းဆိုတာမရတဲ့အတွက်ဆန္ဒပြပြီးတော့ပြန်လာခဲ့ကြလား
မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့နယ်လုံးဝင်ကြီးကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကျင်းနီစီမံကိန်းအတွက်တည်ယူထားတဲ့မြေယာတွေကတည်နှံရောကြီးရဖို့အတွက်မြန်မာဝန်ပေါင်းကုမ္ပဏီကိုဒေသခံတွေကအကြင်ကြီးစာတင်ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းပြန်တာမရှိဘူးလို့ဆိုပါရယ်။ဒေသခံတွေကတော့ဇန်နဝါရီလ14ရက်နေ့ကစပြီးမြန်မာဝန်ပေါင်းကုမ္ပဏီကိုတွားရောက်ပြီးတောင်းဆိုဖို့လှုံ့ဆော်ခဲ့ကြတာပါ။အာဏာပိုင်တွေကတော့ဒေသခံတောင်သူတွေတွားရလမ်းဖြစ်တဲ့ပသိမ်မုံရွာကားလမ်းကိုပိတ်ဆို့တားဆီးထားတဲ့အတွက်ဒေသခံတွေကပိတ်ဆို့ထားတဲ့နေရာတွေဖယ်ရှားပေးဖို့ဆန္ဒပြတောင်းဆိုခဲ့ပါရယ်။ဒီအတွက်မကြာခဏဆိုသလိုပသိမ်မုံရွာကားလမ်းပိတ်ထားရပြီးကုန်တယ်တွေနဲ့ခီးသွားပြည်သူတွေပါအခက်အခဲဖြစ်နေရတာပါ။တနင်္လာနေ့ကတော့ဆန္ဒပြသူတွေရှိရာကိုရင်းမာပင်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးလာရောက်ခဲ့ပြီးမြန်မာဝန်ပေါင်းကတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးပါမယ်လို့ကတိပေးခဲ့ပေမဲ့ဆွေးနွေးပွဲကိုသွားတဲ့အခါမှာတော့နေလုံဝင်ကြီးနဲ့သာတွေ့ဆုံခဲ့ပြီးဒေသခံတွေရဲ့တောင်းဆိုချက်တွေမရတဲ့အတွက်ဆွေးနွေးပွဲပြက်ခဲ့ရတာပါဒေသခံတွေကတီးနိုင်ရောကြီးတောင်းဆိုတာတွေကိုလုပ်တဲ့အတွက်ဒေသခံတောင်သူ66ဦးကိုစလင်းကြီးမြို့နယ်အာနာပိုင်တွေကပုံမှန်78နဲ့လဲတရားစွဲဆိုထားပါတယ် လက်ပြောင်းတော့ကျင်းဒီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလုပ်ဆောင်ခဲ့တဲ့ဆိုကစီမံကိန်းဖြစ်သိမ်းပြီးရတဲ့ဒေသခံတွေကလွန်ခဲ့တဲ့၃နှစ်ကျော်ကလေးကအချိန်ပေါင်း240ကျော်စန္ဒပြခဲ့ပါတယ်အာနာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကြေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်140လေးထုတ်ပြန်ထားပါတယ်စန္ဒပြနေတဲ့ကြေးရွာတွေကတော့နေနာချင်းမယူထားတဲ့က
မအေးအေးမှဆုံစမ်းတင်ပြသွားရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဒီကနေ့ပထမပိုင်းအဆုံးမသတ်ခင်နိုင်ငံတကာသတင်းတပုတ်နောက်ဆုံးတင်ပြပါမယ်ကမ္ဘာတဝန်းကစီးပွားရေးလုပ်ငန်းတွေမှာအင်တာနက်ဆိုင်ဘာတိုက်ခိုက်မှုအန္တရာယ်တွေနဲ့ဆက်လက်ရင်ဆိုင်နေရတဲ့အကြောင်းထိတ်တန်းနည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Cisco ရဲ့လုံခြုံရေးဆိုင်ရာအစီရင်ခံစာတစ်ကဖော်ပြပါရယ်ဆိုင်ဘာတိုက်ခိုက်မှုတွေကိုဟန်တာဖို့ကြိုးပမ်းတဲ့မူဝါဒတွေမှာလည်းမအောင်မြင်တဲ့အခြေအနေမျိုးတွေကြောင့်အစင်မြင့်နည်းပညာကျွမ်းကျင်သူတွေလိုအပ်ချက်တွေလည်းတစ်နေ့တစ်ခြားကြီးထွားလာနေပါရယ် VOA သတင်းထောက် Raymond Tyler နယူးယောက်မြို့ကနေပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်းဦးကတင်ပြထားပါရယ်ရှင်
အင်တာနက်မှာရာဇဝတ်မှုကျွလွန်နေသူတွေဟာအရင်နဲ့မတူပဲအဆင့်မြင့်လာသလိုပိုအားကောင်းပြီးအတင်ရဲလာနေတယ်လို့ကွန်ပျူတာဆက်သွယ်ရေးနည်းပညာအမေရိကန်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Cisco ရဲ့အစီရင်ခံစာကဖော်ပြပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့အင်တာနက်လုံခြုံရေးနဲ့တိုက်ခိုက်မှုတွေကနေနလန်ထူဖို့ကြိုးပမ်းမှုတွေမှာအားနည်းချက်တွေရှိနေတာကိုလည်းထောက်ပြထားပါ။သက်ဆိုင်ရာဖွဲ့စည်းရေးအစီရင်ခံတင်ပြချက်တွေအရတနစ်တာကာလအတွင်းလုံခြုံရေးအတွက်ခင့်မြောက်မွမ်းမံထိန်းသိမ်းမှုတွေမှာဆယ်ရိုင်လုံးရော့ချနေတာတွေ့ရသလိုကွန်ပျူတာဆက်ပစ္စည်းပေါင်း 13,500 ကိုဆက်စစ်လေ့လာရမှာအန်ဒီယားရှိတဲ့ software တွေကိုအသုံးပြုနေတာ 92% ရာခိုင်နှုန်းရှိနေတာကိုလည်းတွေ့ခဲ့ရပါတယ်။ Cisco Company Engineer ချုပ် Jason Pavinic ကတော့ဘာလို့မဆို Internet ကနေတိုက်ခိုက်တာခံရနိုင်တယ်လို့သတိပေးပါတယ်
။ They've got an entire ecosystem that they're able to leverage.And it doesn't matter if they're attacking a person for a cyber ransom or a business.
ဝင်းညှဖို့လူတယောက်ကိုတိုက်ခိုက်တာပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းတစ်ခုကိုပဲဖြစ်ဖြစ်ဒီလူတွေကစနစ်ကြီးတစ်ခုလုံးကိုထိန်းချုပ်နိုင်စွမ်းရှိပါတယ်။ကင်လို့ရမယ့်ဟာတစ်ခုခုကိုရှာပြီးအသုံးချတတ်ပါတယ်
။ cyber တိုက်ခိုက်မှုတွေကိုတော့စောင့်ကြည့်အကဲခတ်ပြီးတွေ့တဲ့အချိန်မြင်းမြန်းဆန်းဆန်းတုံ့ပြန်ဆောင်ဖို့လိုတယ်လို့လည်း Skype ကနေမြင်းမြန်းရမှာ engineer ချုပ် Bavinic ကပြောဆိုခဲ့တာ
ပါ။ Numerically we see thatAs an industry, it's a 100 to 200 day estimate for the detection of a breach.
ရေအတွက်အားဖြင့်စီးပွားရေးလောကကြီးတစ်ခုလုံးမှာတစ်နေ့တစ်နေ့အကြိမ်100ကနေ200လောက်အထိလုံခြုံရေးစီးကျိုးပေါက်လှေရှိပါတယ်။ဒါပေမဲ့လည်းခင်မီနီးပညာတွေကိုပိုတုံးလာတာနဲ့အမျှဒီကိန်းကနန်းတွေကိုနိုင်ပိုင်းအတွင်းမှာ short ချပြစ်နိုင်ပါတယ်
။ Internet ပေါ်ကရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့လိုအပ်လာတာနဲ့အမျှနီးပညာကျွမ်းကျင်သူလိုအပ်ချက်ကလည်းမကြုံဘူးလောက်ကြီးထွားလာနေပါတယ်။ Cyber လုံခြုံရေးအလုပ်ကိုင်ဈေးကွက်ဟာ2015ခုနှစ်မှာအမေရိကန်ဒေါ်လာ85ဘီလီယံရှိနေရာကနေ2020ပြည့်မတိုင်မီဘီလီယံ190အထိဖြစ်လာနိုင်တယ်လို့လည်းနာမည်ကျော် Forbes Magazine ကခန့်မှန်းထားပါတယ်။အမေရိကန်ခြေစိုက်အလုပ်ကိုင်သုတေသနကုမ္ပဏီတစ်ခုဖြစ်တဲ့ Indeed ရဲ့စီးပွားရေးဌာနအကြီးအကဲ Tara Sinclair ကတော့စီးပွားရေးလုပ်ငန်းတွေမှာစိုးရိမ်မှုတွေရှိနေတယ်လို့ပြောပါတယ်။
They're definitely concerned about their businesses. They're concerned about having employees that are protective of.
စီးပွားရေးလုပ်ငန်းတွေမှာစိုးရိမ်နေကြတာကတော့သိကြပါရယ်။ပိုင်ဆိုင်ထားသမျှတွေကိုကာကွယ်နိုင်မဲ့ဝန်ထမ်းတွေရဖို့တိုက်ခိုက်မခံရအောင်လို့လုံခြုံမှုရှိဖို့လည်းစိုးရိမ်နေကြပါရယ်
။ Cisco ကုမ္ပဏီကတော့ cyber လုံခြုံရေးအတွက်ကမ္ဘာတဝန်းမှာအလုပ်နေရာခန့်မှန်းရေးတသန်းလောက်လေ့လံနေတယ်လို့ပြောပါရယ်။အကြီးဆုံး internet လုံခြုံရေး software company Symantec ကလည်းဒီလိုအပ်ချက်ဟာ2019ခုနှစ်လောက်ရောက်တဲ့အခါတသန်းခွဲလောက်ထိဖြစ်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစူးစီးတင်ပြသွားရပါရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0923829999လေးဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့52တို့ကနေည10နာရီအထိတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်မခင်ဖြူတွေကတင်ပြထားပါတယ်ရှင်
အမေရိကန်ရွယ်ပေါင်းအမေရိကန်နိုင်ငံသားတွေအနေနဲ့ကိုယ့်ရဲ့ရွာဒေသမှာရွေးချယ်ခံမဲ့ကိုယ်စားလောင်းတွေအကြောင်းနားလည်သိရှိအောင်လုပ်တာအချင်းချင်းပြောဆိုဆွေးနွေးမှုတွေနဲ့လူမှုစုဝေးပွဲတွေမှာပါဝင်ပြီးဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပို့ပြီးတော့တက်တက်ကြွကြွလှုပ်ရှားပါဝင်ကြဖို့2012ခုနှစ်နိုင်ငံလုံးဆိုင်ရာဒီမိုကရက်ပါတီညီလာခံမှာမေရီလန်းပြည်နယ်ကိုယ်စားတယောက်အနေနဲ့တက်ရောက်ခဲ့တဲ့ဆီလ်ဗက်စတာ အိုဂီရီကတိုက်တွန်းပြောဆိုပါတယ်ဒီနှစ်သမ္မတရွေးကောက်ပွဲဟာသူတို့လိုလူမှုအတိုင်းဝိုင်းတွေအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုလူလူကြားသိရှိနားလည်အောင်ပညာပေးမှုတွေလုပ်ဖို့လိုအပ်နေတယ်လို့ OK တွေကပြောပါတယ
် Many of us think that politics is only on the day of election
but လူများပြားကနိုင်ငံရေးဆိုတာရွေးကောက်ပွဲနေ့မှာမဲပေးရင်လုံလောက်တယ်လို့ထင်နေကြတယ်ကျွန်တော်တို့ကတော့လူမှုစုဝေးမှုတွေမှာကိုယ်တိုင်ပါဝင်တင်တက်တင်စင်တကားလိုက်ခောက်ပြီးလူမှုတွေနိုင်ငံရေးမှာပိုပါဝင်လာအောင်ပညာပေးလှုံ့ဆော်နေပါတယ်
ဒီနေ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစူးစမ်းသူတွေကလည်းများလာပါတယ
် Signing legislation repealing every word of
Republican Party ဘက်ကနေသမ္မတကိုယ်စားလှယ်အဖြစ်ရွေးခံရဖို့စူးစမ်းနေသူတွေရဲ့မဲဆွယ်လှုပ်ရှားမှုအတန်တွေပါသမ္မတဖြစ်ဖို့စူးစမ်းသူတွေဘလောက်များများဒီအထက်ကတယောက်တည်းကိုပဲ OK တွေကတော့ထောက်ခံလှုပ်ရှားနေပါတယ
် I can pick any candidate I can choose anyone but I think because for the interest of
our country ကိုပဲဖြစ်ဖြစ်ကျွန်တော်ယူလို့ရပါတယ်ဒါပေမဲ့လူမှုအကျိုးအတွက် Hillary Clinton ကိုပဲထောက်ခံပါမယ်ကျန်တဲ့ရှင်ပြိုင်ဘက်တွေအားလုံးဟာကမ္ဘာတခြားနေရာတွေမှာဘာတွေဖြစ်နေလဲဆိုတာ Hillary Clinton လောက်မသိကြပါဘူး။နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့သူကတော့အာဖရိကတည်းမဟုတ်ပါဘူး။နေရာတိုင်းကအခြေအနေကိုသိပါတယ
်။ We shouldn't let anybody on the public stage say
အမေရိကန်ပြည်သူတွေဟာရွှေ့ပြောင်းနေထိုင်လာသူတွေအပေါ်စိတ်ထားမကောင်းတဲ့သူတွေမဟုတ်ဘူးဆိုတာကိုပြသနိုင်ဖို့အရေးကြီးတဲ့အကြောင်းဒီမိုကရက်ပါတီဘက်ကလည်းသမ္မတဖြစ်ရွေးခရာကိုကြီးစားနေတဲ့ Hillary Clinton ကပြောဆိုနေချိန်မှာRepublican Party ရဲ့သမ္မတကိုယ်စားလှယ်အဖြစ်အရွေးခံရဖို့ကြိုးစားနေတဲ့ Donald Trump ကတော့တိုင်းပြည်ရဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေကိုဟန်တားဖို့ပြောဆိုနေတာပါ။နိုင်ဂျီးရီးယားနယ်ပါတ်တူဖြစ်တဲ့ OK တွေကတော့လူဝင်မှုကြီးကြပ်ရေးကိစ္စကလူတွေအများပြားအတွက်အရေးပါဆုံးအကြောင်းအရာဖြစ်ပေမဲ့သူ့အတွက်ကတော့တိထက်အရေးကြီးတဲ့အရာတွေရှိတယ်လို့ပြောပါရစေ
။ I happen to be an ex-immigration officer and I know the rules and do's and don'ts and know the importance of, you know, the fear when you are in a land where you don't know anybody
လူဝင်မှုကြီးကြပ်ရေးဝန်ထမ်းဟောက်ရောက်ပါစောင်းရံရှောင်းရံဥပဒေတွေကိုနားလည်တယ်ကိုမသိတဲ့ဒေသတခုကိုရောက်တဲ့အခါခံစားရတဲ့ကြောက်စိတ်ကိုလည်းကျွန်တော်သိပါတယ်ဒါကြောင့်ကြောက်စိတ်ရှိပေမဲ့အရေးကြီးဆုံးကစီးပွားရေးအဆင်ပြေဖို့ပါကျွန်တော်တို့ဒီကိုလာတဲ့အကြောင်းရင်းကိုကပညာရေးအတွက်ပို့ပြီးတော့ကောင်းကောင်းမွန်မွန်နေထိုင်ရဖို့အတွက်ပါစီးပွားရေးအဆင်ပြေဘူးဆိုရင်ဒီလိုဘယ်နေနိုင်မှာလဲဗျာ
โอเคရီဟာလွန်ခဲ့တဲ့လနေ့ကဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုတက်ရောက်ခွင့်ရခဲ့တဲ့အရေးပါတဲ့ကိုယ်စားလှယ်တစ်ယောက်ပါဒီလိုတက်ရောက်ခွင့်ရတဲ့ကိုယ်စားလှယ်ဆိုတာကအစောပိုင်းအကြိုရွေးကောက်ပွဲတွေကနေဆုံးဖြတ်ပြီးတော့ရွေးချယ်ခံရတဲ့သူတွေပါ
Super delegate gives you access to everywhere in the convention grounds I was able to comb every nooks and corner of the convention
ကိုယ်စားလှယ်ရောက်ဖြစ်တဲ့အတွက်ညီလာခံထဲမှာဘယ်နေရာမှစူသွားလာပြီးအရေးပါတဲ့သူတွေနဲ့စကားပြောလို့ရပါတယ်ထိတန်းပုဂ္ဂိုလ်တွေနိုင်ငံလုံးဆိုင်ရာညီလာခံကိုလာကြတဲ့ရွေးကောက်ခံအစိုးရအရာရှိတွေအားလုံးကိုကျွန်တော်တွေ့ခွင့်ရပါတယ
်2012ခုနှစ်တုန်းကသမ္မတဥပမာဒုတိယအကြိမ်ပြန်လည်ရွေးခံရဖို့သူ့အနေနဲ့အများကြီးခက်ခက်ခဲခဲကြိုးစားခဲ့ရတယ်လို့လည်း OK တွေကပြောပါတယ်မြေရောက်ယထာပူတာယုံနေမှာလူတွေကိုလိုက်လံစကားပြောတာဖုန်းပေါ်ကနေလူတွေကိုမဲဆွယ်စီယုံဖို့သူ့ရဲ့ကိုယ်ပိုင်ရုံးခန်းကိုအသုံးပြုခဲ့ရတာတွေအပြင်မဲယုံတွေမှာလူတွေမဲလာပေးအောင်တိုက်တွန်းတာတွေအမျိုးမျိုးလုပ်ခဲ့ရတာပါသမ္မတဥပမာဒုတိယအကြိမ်ပြန်လည်အရွေးခံရတာကြောင့်ဒီလိုပင်ပန်းရကျိုးနှက်တယ်လို့ OK တွေကပြောပါရရှင်
နိုင်ငံရေးအကြောင်းတည်ကောင်းစရာကိုမခင်ဖြူထွေးကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထောက်လုပ်သူကိုရနိုင်တဲ့အတူကိုအောင်ရင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။တော်ရရှိမြခင်မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးတိုးတက်မှုတွေမရှိလို့ဆိုပြီးတော့စစ်ဆေးရည်လက်ထက်ကစာပြီးချမှတ်ထားတဲ့အမေရိကန်ရဲ့ဖိတ်ဆို့ရေးယူမှုတွေတဖြည်းဖြည်းလျှော့ပေါက်ပေးလာပေမဲ့လည်းပြစ်ဒဏ်ခတ်ထားတဲ့ပြစ်မှတ်ထားပြီးတန်ခတ်မှုတချို့တွေကတော့ရှိနေတော့မှဖြစ်ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လုပ်ရက်တွေအာဏာရှင်နဲ့ပေါင်းပြီးစီးပွားဖြစ်တဲ့သူတွေပေါ်မှာပြစ်မှတ်ထားတန်ခတ်မှုတွေကိုဆက်ပြီးထားရှိသင့်သလားဒါမှမဟုတ်လည်းပြန်လည်တင်းမြဲရေးကိုရှေ့ရှုပြီးတော့တန်ခတ်မှုတွေကိုဖယ်ရှားပေးသင့်သလားဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီပြင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေရဲ့သဘောထားတွေကိုအရင်ဆုံးကျွန်တော်ရေဘူးရအနေနဲ့သိကြပါတယ်ဒီပရိပကတ်တွေလူခွင့်ရေးချိုးဖောက်မှုတွေရှိသေးတယ်ဆိုပြီးတော့အရေးယူတန်ခတ်မှုတွေကိုအမေရိကန်ကနှစ်စဉ်တက်တန်းတွန်းနေပါတယ်ဒါမှမဟုတ်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာဒါတွေပြန်ပြီးတော့ရုပ်သိမ်းမဲ့အလားအလာတွေဘလောက်အတိုင်းအတာတွေတွေ့ရလဲဆိုတာကိုကျွန်တော်အရင်ဆုံးတော့ဒီဟို1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြို့နယ်လွတ်တော်ကိုယ်စားအနေနဲ့လွတ်တော်ကိုယ်စားဖြစ်ခဲ့ပြီးတဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုအရင်ဆုံးကြားကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီနိုင်ငံကတန်ခတ်ရေးယူမှုတွေဟာစစ်စွာလက်ထက်မှာပမာပြီမှာအဓိကအဖြစ်တစ်ချက်ကတော့လူအခွင့်အရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးတော့တန်ခတ်ပိတ်ဆို့ခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ပြီးဒီပမာနိုင်ငံဒီမိုကရေစီရေးကိုပြောတိုင်းကျွန်တော်တို့ဟိုတရားဝင်ဘော့နိုင်ငံကမှပြောခွင့်ပြောလို့ရတာကလူအခွင့်အရေးချိုးဖောက်မှုပဲဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့၅နှစ်အတွင်းမှာတော့လူ့ခွင့်ရေးချိုးဖောက်မှုတွေပတ်သက်လို့အစုံတရာအတိုင်းအတာတိတိုးတက်လာတယ်လို့ဟိုကျွန်တော်တို့ဗာပဲဖြစ်ဖြစ်တော့ပြောရမှာပဲဖြစ်ပါတယ်။နောက်ပြီးနောက်အစိုးရအလားတော့အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လည်းပဲလူ့ခွင့်ရေးချိုးဖောက်မှုရှိလို့ရှိရင်ဒါတခါရေးမှုယူမှုဖြစ်ဖြစ်ပြစ်တင်ဝေဖန်တာဖြစ်ဖြစ်ဟလာကုလသမဂ္ဂဆုံးဖြတ်ချက်ဖြစ်ဖြစ်ချရမှာပါပဲ။ကျွန်တော်ဆွေးနွေးတာတခုကလာမယ့်အစိုးရမှာ2008ဖွဲ့စည်းပုံအတိုင်းသွားရမှာဖြစ်တဲ့အတွက်ပြည်ထရေးဝန်ကြီးဌာနကိုတမရကာကွယ်ရေးဦးစီးချုပ်ကခန့်တဲ့ပုဂ္ဂိုလ်ကပဲလောက်ရမှာဖြစ်ပြီးပြည်လူလူထုနဲ့အလားအနိုင်ရ NLD ပါတီကခန့်ရမှာမဟုတ်ဘူးခရီးအဲ့တော့လူခွင့်ရေးချိုးဖောက်မှုမှန်သမျှနိုင်ငံရေးအကျဉ်းသားတွေထောင်ချတာနှိပ်စက်တာစသဖြင့်ဒါတွေအားလုံးကပြည်ထရေးဝန်ကြီးဌာနနဲ့အတော်ဆိုင်ပါတယ်အဲ့တော့ကတိုင်းတိုင်းနဲ့ပြည်ဒီမှာလက်နက်ကိုင်တိုက်နေတဲ့နေရာတွေမှာလည်းလူခွင့်ရေးချိုးဖောက်မှုပေါ့မြောင်များစွာဖြစ်တော့အဲ့ဒီကာကွယ်ရေးဦးကြီးလည်းစစ်တပ်ကခန့်မှဖြစ်တော့ကျွန်တော်ဆိုရင်လည်းအစိုးရတင်ပြောင်းလဲပဲလူခွင့်ရေးချိုးဖောက်မှုတွေနေပါမလားဆိုတဲ့အချက်နဲ့အဲ့ဒါကြောင့်တန်ခတ်အရေးယူမှုတွေဟာလည်းပဲကျွန်တော်လုံးဝဟလာအစိုးရပြောင်းလာတဲ့ပြောင်းသွားမယ်လို့တော့ကျွန်တော်သိမမျှော်လင့်ဘူးလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီစစ်တမ်းမှုကဥောင်းလင်းထွက်လဲဆွေးနွေးပွဲမှာရှိနေပါတယ်ဥောင်းလင်းထွက်ကဒီဝါရှင်တန်မှာလဲတာဝန်ယူခဲ့ဦးတယ်ဆိုတော့ဒီအမေရိကန်အနေနဲ့ဒီပြည်ထောင်ကိုစိုးရအစ်စ်ပြောင်းလာတဲ့ဒီချိန်ထဲမှာပဲဒီပြည်ထောင်ခတ်မှုတွေရှော့ပေါ်လာနေတာဒါမှမဟုတ်လဲအလုံးစုံရုပ်သိမ်းလိုက်နေတဲ့အလားအလာမျိုးဘယ်လောက်များမြင်မိလဲ
စစ်တမ်းတမလီဆန့်ရှင်ချတာတွေဥပဒေတွေကိုကျွန်တော်တို့ဒီရော့ပေးတာကတော့အခုဒါသမ္မတဥသိမ်းစင်တက်ပြီးနောက်ပိုင်းမှာလဲနေလိုက်ပေါ်လीဒါရှော့ပေါ်ပေးနေတဲ့အနေတိုင်းရှိပါတယ်။နောက်အစိုးရလက်ထက်မှာတော့ဟိုနေမော်လीနေလိုက်ကတ်တတ်ချက်မရှိဘဲနဲ့ကိုလုံးဝကျွန်တော်တို့ရှော့ပေါ်လာလိမ့်မယ်လို့မြင်တယ်။ဒါတခုကတော့ဒီ targeted sanction လို့ခေါ်တဲ့ပြည်သူတွေပေါ့လीကျွန်တော်တို့မြန်မာနိုင်ငံပြည်သူပြည်သားတွေစီကလည်းမတရားဖြစ်ရယူပိုက်ဆိုင်ထားတဲ့ဒီတတိတွေနဲ့ဒီကျွန်တော်တို့စစ်ဘုတ်ချုပ်ဟောင်းနေပေါ့လीပြည်သူတွေပေါ်မှာထားတဲ့ဒီ targeted session ကိုတော့ American သူအနေနဲ့ support ပေးဖို့အတွက်ကိုတော်လေးစဉ်းစားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီအမေရိကန်မှာကတော့ဒီအစိုးရအနေနဲ့တန်ခတ်မှုတွေရုပ်သိမ်းနေတယ်ဆိုရင်တော့မှာပဲတချို့ ware ဥရေဖြစ်နေပြတ်ထန်းထားတာတွေရှိနေတယ်ဆိုတော့တို့ဒီလွတ်တော်ဟာလည်းလက်ခံမှုလိုတယ်ဆိုတော့ဒီအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းတစ်ခုလုံးအနေနဲ့လက်ခံလောက်တဲ့အခြေအနေမျိုးဖြစ်လာနိုင်တဲ့အလားအလာမျိုးကိုမြင်မိလားဦးအောင်လေတို့
ကျွန်တော်မမြင်သေးပါဘူးခင်ဗျာအခုလက်ရှိအခြေအနေမှာကကကျွန်တော်တို့နိုင်ငံမှာရှိတယ်ဟလာခရိုနီတွေဆိုရင်မတရားတိုင်းပြည်ရဲ့ဒါဘန်နာတွေဖြစ်တဲ့အကြောင်းသိနေပြည်များတွေတန်းငွေဒီအရတဲ့ပတ်စံတွေတော်တော်အများစုကဒီခရိုနီအများစုနဲ့ကျွန်တော်တို့ဘုကြုံကြည့်ရပေါ့လေဒီအများစုရဲ့လက်ထက်မှာပဲရှိနေပါသေးတယ်ခင်ဗျာဒါကြောင့်မို့ဒီပိုင်ဆိုင်မှုတစ်ခုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နောက်အဖို့အစ်တက်လာတဲ့အခါမှာဘယ်လိုစဉ်းစားကြမလဲဒါကျွန်တော်တို့ဒီစဉ်းစားရပေါ်မူတည်ပြီးတော့နိုင်ငံရေးလဲပါပါလေဒ အများကြီးအခက်အခဲရှိပါသေးတယ်။ဒါကြောင့်မလို့ American ဆိုအနေနဲ့တော့ဒီလူတွေ targeted session ချတာတဲ့လူတွေပေါ်မှာတော့လုံးဝဟိုခွင့်လွှတ်ဖို့ဆိုတာခွင့်လွှတ်ဖို့ဆိုတာဥစ္စာတော့မပြနိုင်သေးပါဘူးခင်ဗျာ
။ Okay ဆရာဦးတင်ဆိုရဲ့အမြင်ရောခင်ဗျာ
။ Okay ကျွန်တော်ဦးအောင်လေးတို့ဆိုနေတဲ့ဒုတိယချက်ကိုကျွန်တော်သဘောတူပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီတန်ခါအေးအေးမှုဒီဟဲ့ဥတီချက်ဟာအဓိကစီးပွားရေးလက်နက်တစ်ခုအနေနဲ့သုံးတာပါ။ဒီနေ့အမေရိကန်ပြည်ထောင်စုနဲ့ဥရောပကနေပြီးတော့ဟလာဒီကမ္ဘာနိုင်ငံတွေမှာကြည့်လိုက်လို့ရှိရင်ဒီဘာသာရေးအဆုံးရောက်ကိစ္စနဲ့ဟလာနိုင်ငံဟိုကြွကြော်တဲ့ရုရှားလိုနိုင်ငံစသဖြင့်ဒီနိုင်ငံတွေကိုလည်းဒီဆန့်ရှင်လို့ခေါ်တဲ့တန်ခါအေးအေးမှုနဲ့ဆိုတဲ့စီးပွားရေးလက်နက်ကိုသုံးပါတယ်။အဲ့တော့ဗမာပြည်မှာဟိုနိုင်ငံရေးပြဿနာတချို့ကဒီမိုကရေစီနဲ့တိုင်ရင်းသားရေးတာပြောကြတယ်အဒီနောက်တစ်ချက်ကလည်းဒါလည်းမှန်ပါတယ်နော်။ကျွန်တော်ပြောချင်တာကစီးပွားရေးနဲ့နိုင်ငံရေးတစ်ခုရှိသေးတယ်ခင်ဗျာ။ဒီစစ်ဆိုးရဟာတရှိဆိုးရဟာမဖြစ်လို့2015ရွေးကောက်ပွဲမှာနိုင်ငံရေးအရာနောက်ဆုတ်ဖယ်ပေးရပေမလို့စီးပွားရေးအရာနောက်ဖယ်ပေးမယ့်အလားလားတစ်ချက်မှကျွန်တော်တော့မမြင်သေးဘူး။အဲ့တော့ပြတ်မှတ်ထားရေးအရေးမှုဖြစ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေစီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေဥပိုင်ပါဝင်ပေါ့နိ။အဲဒီဟာတွေပြောင်းလဲလာမှသာလျှင်စီးပွားရေးအရတန်ခတ်ရေးမှုတွေဟိုပြစ်ပယ်မယ်လို့ကျွန်တော်ယူဆပါတယ်အခုတော့ကျွန်တော်မမြင်သေးဘူးခင်ဗျဟု
တ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုမြန်မာဒီလူလူဖိုရမ်ကကိုသွင်းလင်းအောင်လည်းရှင်းနေပါတယ်ကိုသွင်းလင်းအောင်အမြင်ရောခင်ဗျကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာဒီတန်ခတ်မှုတွေရုပ်သိမ်းလောက်တဲ့အခင်းချင်းမျိုးတွေပေါ်ပေါက်လာနေသလား
အဲကျွန်တော်လည်းကတော့ဆရာဦးတင်ဆွေဆွေးနွေးလို့ပြောတယ်ဟိုအဓိကတော့ကျွန်တော်တို့ကဒီ NLD အစိုးရ NLD ဆိုတာလို့ပြောကြတဲ့အခါမှာအကြမ်းင်းတော့ NLD တခုလုံးကအစိုးရဖြစ်သွားတယ်လို့ဒါဆွတ်လို့ရတယ်ဒါပေမဲ့တကယ်တော့အဓိကကြတဲ့ဒီအပိုင်းတွေမှာဒီဆိုစစ်တပ်ကနေပြောဆက်ကင်ထားတဲ့အပိုင်းတွေရှိတယ်လေဆိုတော့ဒီစစ်တပ်ကဆက်ကင်ထားတဲ့အပိုင်းတွေမှာဟိုသူတို့ကြောင့်မလို့ဒီလူခွင့်ရေးချုပ်ဖောက်မှုတွေအခုလည်းဖြစ်နေတယ်ဆိုတော့နောက်ဒီဟာတွေကကြော့တော့ပါမလားဆိုတာမေးခွန်းထုတ်ဆရာတခုဖြစ်တယ်ဆိုတော့လူခွင့်ရေးဒီချိုးဖောက်မှုတွေကြောင့်လည်းဒီလူမျိုးပိတ်ဆို့မှုတွေစပြီးဖြစ်ခဲ့တယ်ဆိုတော့ဒါကတော့ရော့သွားဖို့အတွက်တိတ်ယူမပြောဘူးလို့ထင်တယ်နောက်တစ်ခုကလည်းဒီအစိုးရအနေနဲ့ဒီအစိုးရအစ်စ်အနေနဲ့ဒီစစ်တပ်ရဲ့ဒီပါဝါပေါ့နော်ပါဝါကိုသူတို့ချိန်ပြီးတော့ကစားဖို့ဆိုရင်ဒီလူပိတ်ဆို့မှုမျိုးရဲ့တိုးတက်ဆုံးတရားထောက်ပြဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒါကြောင့်ရုပ်သိမ်းတော့လည်းတိတ်ပြီးတော့ဟိုအများကြီးယူတင်းတော့လည်းတိတ်မမြင်ဘူးလို့ဒီမယူသိမ်းတင်သေးဘူးလို့လည်းမြင်တဲ့အမြင်မျိုးကျွန်တော်မှရှိပါတယ်
โอเคကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဥက္ကံအေးလည်းရှိနေပါတယ်။နော်ဝေးကဥက္ကံအေးပါ။ဥက္ကံအေးရဲ့သဘောထားကိုလည်းပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။အကုန်လုံးကျေးမင်္ဂလာပါခင်ဗျာ။ကျွန်တော်ပြနေပြောချင်တာဘာလို့ဆိုရင်လူမြလက်ညှိုးတစ်ချောင်းမဲ့တူကိုယ့်ဘက်ချောင်းက၄-၃ချောင်းတော့ပြန်ရောက်နေတာ။အခုတိုက်မြင့်တဲ့မှာဆိုအပြင်းထဲကတော့ပြောနေတယ်ကိုယ့်တိုက်မြင့်တဲ့မှာဘာမှမပြင်းမဲနဲ့လူမြကိုလှုပ်ပေးပါလှုပ်ပေးပါဆိုဘယ်သူကလှုပ်ပေးနိုင်မလဲ။ကိုယ့်အိမ်ကပိတ်ထားတော့ဘလုံးကလုံးလို့မရတာခင်ဗျာကျွန်တော်တကယ်တကူပြောချင်တာတကယ်ငင်းချိုင်းလေးလည်းရမယ်စီးပွားရေးလည်းကောင်းအကိုကောင်းမှဆိုရင်တော့တကူကတော့အရေးကြီးဆုံးချက်ကတော့တမတော်သားအကလုံးဥပဒေအောက်ကိုရောက်ဖို့ပဲအဓိကလိုတာဥပဒေအောက်ကိုရောက်ရင်တော့အကုန်လုံးကပြည့်လင်းသွားမယ်တကယ်ဥပဒေပေါ်မှာစစ်တပ်ရှိနေဆိုရင်တော့ဘယ်သူမှတိုက်မီကိုကူညီပေးဖို့လည်းလက်နေမယ်နောက်တော့ပိတ်ဆို့မှုလည်းဘလုံးမှမရနိုင်ဘူးဘာလို့ကိုယ့်အိမ်တွင်းတွေကပဲပိတ်ထားတော့ဘူးအပြင်ကပိတ်နေတယ်မဟုတ်ပဲအခုအိမ်ထဲကနေပြင်ပြီးမှအပြင်ကိုခေါ်မှတဲ့ဝင်ရပါဘူးအခုလူတွေကအခုအပြင်ကိုပဲလက်ညှိုးထိုးနေကြတာကိုယ့်အိမ်ထဲမှာကိုဘာမှမပြင်ဆင်သေးဘူးသူကပိတ်ဆို့မှုပိတ်ဆို့မှုပြောနေအိမ်ထဲကပိတ်ဆို့မှုပဲအများဆုံးဖြစ်နေကြတာ
ဟုတ်ကဲ့ဟိုတဘောကတော့ဒီတဘောကတော့ဒီပိတ်ဆို့တန်ခတ်မှုတွေကကိုယ်ကိုယ်တိုင်ဖန်တီးတာပဲဖြစ်နေတာပေါ့နော်ပြန်ရလို့တော့ဒီစက်တော့ပါပဲ။ဟုတ်ကဲ့ကျေးဇူးပါ။ဆောဆောဆွေးနွေးရတဲ့ပုံကူကြီးအကုန်တော်တော်များလည်းထောက်ပြတော့တာရှိပါတယ်။ဥမာနိုင်ငံရေးကျင်းသားတွေစက်ဖန်ထားတာမျိုးတကြွလို့ရှားသူတွေဆိုလို့ရှိရင်လည်းဒီအရေးယူခံနေရတာမျိုးတွေတရားရုံးတင်ပြီးတော့စစ်ဆေးခံနေရတဲ့အမှုတွေရင်ဆိုင်နေရတဲ့ကိစ္စမျိုးတွေနောက်တစ်ခါလက်နက်ကန်ပိတ်ခတ်တွေရှိနေတယ်ဆိုတာမျိုးကျွန်တော်တို့ဆွေးနွေးတဲ့ပုံကူကြီးလည်းထောက်ပြပါတယ်။ဒီလိုထောက်ပြတဲ့အခြေအနေတွေကိုဒီအမေရိကန်နိုင်ငံရေးသမားတွေကြားမှာလည်းမကြာခဏထောက်ပြပြီးတော့ဒီတန်ခတ်မှုတွေထားစင်တယ်ထားစင်တယ်ဆိုပြီးမကြာခဏပြောပါတယ်။ဆိုတော့ဒီ NLD ဆိုတာလက်ထက်မှာဒါဒီလိုအခြေအနေတွေကိုဟိုတစုံတရာတိုးတက်လာရင်တော့မှာပဲအရင်ကပြဿနာရှိခဲ့တဲ့သူတွေဟိုဟိုပေါ့လေအစိုးရနဲ့နှီးဆက်ပြီးတော့ကိုကျိုးတွေဟိုကြီးဝါချမ်းသာဟိုလောက်လာခဲ့ကြတဲ့ပုံကူတွေပုံမှာဘလို့ထားတင်တယ်လဲဒီအမေရိကန်ကိုဟိုနားချပြီးတော့ဖြောင်းပြပြီးတော့ဒီလိုတွေပုံမှာတန်ခတ်မှုတွေကိုဖယ်ရှားပါဆိုပြီးတော့တိုက်တွန်းတင်တယ်လားပြန်လည်တင်မြတ်ရေးကိုဟ ဟိုရည်စုပြီးတော့ဗောလေဒါမှမဟုတ်ရင်လည်းဒီလူတွေကတော့ဟိုတန်ခတ်မှုတွေဆက်ထားတင်သေးတယ်ဆိုပြီးတော့ NLE အနေနဲ့အခုအတိုင်းပဲဆက်ပြီးသွားတင်သလားဟိုဘယ်လိုမျိုးရက်တီတင်သလဲဟိုဆရာဦးတင်ဆိုရဲ့သဘောထားအရင်ကြားချင်ပါလေ
ဟုတ်ကဲ့အဲတို့ဗျာဒီစီးပွားရေးလုပ်ငန်းရှင်တွေဟာစစ်စွာလက်ထက်တွေမှာစစ်စွာကိုအားကိုးပြီးတော့တခါစစ်စွာကိုမိပြီးတော့နောက်တခါစစ်စွာနဲ့ဘလူပလဲလုပ်ပြီးတော့ကြီးဝါချမ်းသာလာခဲ့ကြတာဒီဖြစ်တယ်အဲ့တော့တန်ခတ်ရည်ရွယ်မှုတွေကစစ်စွာကိုဥတီတယ်လို့ကျွန်တော်တို့ပြောလို့မရဘူးပြည်တော်စုမြန်မာနိုင်ငံကိုဥတီတယ်လို့ပြောလို့မရပါနဲ့ပြစ်တယ်ကျွန်တော်ပြစ်မှတ်ထားပြီးတော့ရည်ရွယ်တာဖြစ်ပါတယ်အဲ့တော့စီးပွားရေးလုံလို့ဒဏ်ခတ်ရေးမှုတွေစီးပွားရေးဒဏ်ခတ်ရေးမှုပေါ့နော် economic sanction ဒီအနေပြီးတော့စီးပွားရေးသမားတွေကိုပဲကြည့်တယ်အဲလူတွေကပြည်သူရှိတယ်အဲဆက်ချုပ်လူသမားတွေထိတယ်ချောက်ပြောကြတာပေါ့လေတကယ်တော့စီးပွားရေးလုံသမားစီးပွားရေးလုပ်ငန်းပဲထိတယ်သူတို့ American ဘန်တွေကိုကူလို့မရဘူးသုံးလို့မရဘူးစသဖြင့်ပေါ့နော်အဲ့တော့စီးပွားရေးသမားတွေကိုနိုင်ငံကဒါတိလာမယ်လို့ကျွန်တော်ယူဆတယ်ဘာလို့သူကတည်းကခံရတာဟုတ်နောက်ကအစိုးရအနေနဲ့သူတို့အားကိုးစရာစစ်စွာလာနောက်ငါးနှစ်တုန်းမှရှိမှာမဟုတ်တော့ဘူးအဲ့တော့ကစီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ကပြင်လာရလိမ့်မယ်ဟလာဥသိမ်းစင်ဆိုရတဲ့တုန်းမှဒေါ်လာ38,000ပေးပြီးတော့လော်ဘီအုပ်စုမှာပြီးတော့အမေရိကန်ဟိုပေါ်စီပြောင်းလုပ်တယ်ဆိုတာအလေးကစားတယ်လို့အဲ့ဒီနည်းနဲ့မရပဲနဲ့ကာယကံရှင်တွေကိုနိုင်ကငါတို့ပြင်ရမယ်ဆိုတဲ့အသည့်နဲ့ပြင်လာကြရင်တော့ကဒီဆန့်ကျင်တွေကရော့လာမယ်လို့ယူဆတယ်ဒါလည်းတူးချင်းတပွဲချင်းတကုမ္ပဏီချင်းပေါ့ဒီတူးပိုင်ချင်းစသဖြင့်ဒါလို့ဖြစ်မှသာလေတော့အောင်သုံးစုစီဆိုရလက်ထက်မှာလည်းပဲအဲတန်ခါအီးကိုရော့မယ်တော့မဟုတ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ရော့မယ်လို့မထင်ဘူးခင
်ဗျဟုတ်ကဲ့ဆရာဦးအောင်လည်းထုတ်ခေါ်ခင်ဗျာဒီကြံနေသေးတဲ့တန်ခတ်မှုတွေဟိုအကုန်ပြန်ရုပ်သိမ်းဖို့ဒီ NLD အစိုးရအသည့်အနေနဲ့တိုက်တွန်းတင်သလားဒါမှမဟုတ်ရင်လည်းပဲဟိုဆက်ရှိတဲ့သဘောထားမျိုးကိုကင်ဆယ်တင်သလားဆရာမြင်ဆွေးနွေးပါဦး
အဲ့တော့ NLD အစိုးရတက်လာတဲ့အခါမှာတော့ကျွန်တော်တို့အားလုံးကပေါ့လေဝိုင်းပြီးတော့မှအားပေးတင်ပါတယ်အဓိကကတော့ကြီးပွားရေးပါအတိုင်းကြီးမှာဟိုစီဝေးကောင်းမှာကျန်တဲ့ကိစ္စအားလုံးကလည်းအဆင်ပြေချောမွေ့မဲ့နေတိုင်းမှုရှိပါတယ်။ဟိုလက်ရှိလည်းဒီငွေကြေးလွှဲတာတို့ American New Investment ဥစ္စာတွေအားလုံးကဒါ list ထုတ်ထားပြီးသားဒီပြုတ်ထားတဲ့နေတိုင်းမှုရှိပါတယ်။ဟိုလက်ရှိကျန်နေတာကဒီ targeted session တွေကြာပါတယ်။ဒီ targeted session ကိုခေါ်တဲ့ဒီ Crony စီဝေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးပြောရရင်မှန်ပါတယ်သူတို့မတရားပြင်ရတဲ့ပတ်စံတွေကအဲ့တို့ရဲ့ဘာဏီထဲမှာပဲကိုရောက်နေပါတယ်အထူးပြင်တော့ဒီနိုင်ငံခြားဘာဏီမှာရှိတာရပါတယ်ဆိုအဲ့ဒီငွေတွေကကျွန်တော်တို့တိုင်းပြည်ထဲမှာပြန်သုံးဖို့လိုပါတယ်အဲ့ဒီငွေတွေကိုပြန်မသုံးရင်ကျွန်တော်တို့တိုင်းပြည်ပြည်သားတွေအတွက်ဆုံးဖို့ဖြစ်ပါတယ်အဲ့တော့ဒီလူတွေရဲ့တိုင်းပြည်ပေါ်ထားတဲ့စေတနာပေါ့လေဘလောက်ရှိတယ်ဆိုတဲ့အဆောင်ကိုပြားတယ်ပေါ်မူတည်ပြီးတော့ဒီအစိုးရတဲ့ပေါ့လေသူတို့ကတော့ဒေါင်းစားပြုကြီးတို့အနေနဲ့ဆုံးဖြတ်မှာဖြစ်ပါတယ်ဘဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းပြောထားပါတယ်ဒီကိုလင်းရဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒီပြပတ်တာကအရေးယူရမယ်ဆိုတဲ့ဥစ္စာမျိုးကိုပြောထားတာအခုချိန်ကြီးကျွန်တော်ကမှပကြားမှုပြပါဦးခင်ဗျအဲ့တော့ကျွန်တော်ပြောချင်တာကတော့ဒီအခြေအနေတွေပေါ့လေဒီတိုင်းပြည်ဟူငါးနှစ်မှာဒီကိုလင်းတွေနဲ့နောက်အစိုးရတင်တဲ့ဘလောက်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ဥစ္စာကိုစောင့်ကြည့်ပြီးတော့မှပြန်စားပြေးခြင်းပါတယ်ခင်ဗျ
ဟုတ်ကဲ့ဒီအမေရိကန်တန်ခတ်မှုတွေမှာဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့လုပ်ငန်းတွေလူပုဂ္ဂိုလ်တွေနောက်တစ်ခါဒီဒီမိုကရေစီရေးမှာအတွင်ကူပြောရေးမှာအဟံတားလှုပ်တဲ့သူတွေကိုပြစ်မှတ်ထားပြီးဆက်ရေးယူယူရဲဆိုပြီးသူတို့ဆုံးဖြတ်ချက်တွေမှာလည်းသူတို့ပေါ်ပြလာရှိပါတယ်ဆိုတော့ဒီလိုတန်ခတ်မှုမျိုးတွေဟိုရှိနေတဲ့အပေါ်မှာရောဟိုဒီလိုပုဂ္ဂိုလ်တွေအပေါ်မှာရုပ်သိမ်းတဲ့ရုပ်သိမ်းမှုအနေအနေနဲ့တိုက်တွန်းတင်တာဒါမှမဟုတ်လည်းဒီမူဝါဒအတိုင်းဆက်သွားတာမျိုးကပို့ပြီးတော့ကိုကောင်းမလားကိုသွန်လင်းအောင်ရဲ့သဘောထားလည်းဆွေးနွေးစီရင်ပါတယ်
အဲကျွန်တော်ထင်တာတော့ဗျဟိုအဲ့ဒါဟို NLD လဲစောကြီးလဲကပြောခဲ့ပြပါပြီဟိုဒီကိစ္စတွေကသူက NLD ကလုတ်ပါလို့လည်းမပြောဘူးမလုတ်ဘူးလို့လည်းမပြောခဲ့ဘူးဒါပေမဲ့ခုနပြောလို့အမေရိကန်ကဟိုကဒီနိုင်ငံမှာလူခွင့်ချိုးဖို့ရှိနေတယ်အဲ့ရှိနေတဲ့အခြေအနေဖြစ်တဲ့အတွက်သူကဒီလိုမျိုးပြစ်မှတ်ထားပိတ်ဆို့မှုတွေလုပ်တယ်ဆိုတာသူကစောကြီးကပြောခဲ့တာလေဆိုတော့ကျွန်တော်အမြင်ကတော့ NLD ကအဲ့ဒီကိစ္စကိုဟာလာဒီပေါ်မှာပိတ်ဆို့မှုတွေရုပ်ပေးပါလို့ဆက်ဟိုဆက်ထားတော့သူတို့အနေနဲ့အများကြီးပြောစရာမလိုဘူးလို့ကျွန်တော်ထင်တယ်အဲ့ဒီခရိုနီရဲ့လုပ်ရက်ကအခုတစ်ချိန်တော့ခရိုနီပေါ့နော်စီးပွားရေးလုပ်ငန်းရှင်ခရိုနီရဲ့လုပ်ရက်ကတကယ်အများကြီးမှာလူခွင့်ရေးချိုးဖောက်မှုတွေကိုပို့ပြီးအားကောင်းအောင်တွန်းအားဆက်ပေးနေတယ်ဆိုရင်တော့ဒါအလိုလိုပိတ်ဆို့မှုတွေသူတို့ပုံမှန်ရှိနေရမှာပဲဆိုတော့အဲ့လိုမှမဟုတ်ဘူးဆိုရင်တော့သူတို့ရဲ့လုပ်ရက်တွေကကြောင်းလဲလာပြီခုနကလူခွင့်ရေးချိုးဖောက်မှုတွေကိုအားမပြေတော့ဘူးခုနအစိုးရနဲ့ဒီ personal ခုနဒီလက်ပေးလိုက်ယူဒီ undertaker လုပ်တဲ့ဟာမျိုးတွေဆိုင်တရားဝင်မူဝါဒနဲ့အညီ နောက်တော့ဒီတကယ်ကိုစီးပွားရေးလုပ်ငန်းရှင်တယောက်လောက်အောင်မဲ့ကျင့်ဝတ်တွေနဲ့ဒီလှုပ်ဆောင်လာတယ်ဆိုရင်တော့ဒီပိတ်ဆို့မှုတွေအလိုလိုညော့သွားမှာပဲဆိုတော့အဲ့ဒီပုံမှာတော့ကျွန်တော်ထင်တာအထူးတလဲ energy နဲ့လှုပ်ရှားမလို့ဒါပေမဲ့ energy နေနဲ့လည်းတည်ထားမှာကကိုလီရဲ့ဆက်ဆံတဲ့အခါမှာခုနရှေ့အစိုးရနဲ့ဆက်ဆံခဲ့တဲ့ဒီခုနပုံကူရေးဆန်တဲ့ energy ဆန်တဲ့ဟာမျိုးဟိုမဆက်ဆံမနေတကယ်ကိုမူရေး policy ကိုချပြီးတော့မှဆက်ဆံမှုလိုရဲလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
โอเคสรุปที่อิญเสียซวยและแท็กก็ที่อานาบายเนี่ยนี้ซัดแต่ตัวฤทธิ์โครนีซีวายธรรมะฤทธิ์อนเนี่ยที่เปลี่ยนแลติ่ญแยยยวยเจนเนี่ยบอกเลยที่ลูกฤทธิ์พอมาที่อเมริกันฉ่ําแมทได้ดันกัดหมู่ฤทธิ์โหยกเต็งหมู่ဆိုလို့ရှင်ဒီလိုโครนีဘက်ကောဘာတွေလုတ်ပေးဖို့လုံးလဲที่လူတိုင်းဝိုင်းအတွက်ပဲဖြစ်ဖြစ်တိုင်းပြည်တစ်ပတ်ဖြစ်တစုံတရာဘယ်လိုမျိုးပြန်ပေးဆက်ဖို့ဟိုပေးဆက်မှုကိုပြတင်တယ်လဲဆရာဦးတင်ဆိုရဲ့အမြင်ဆွေးနွေးပေးပါဦးခင်ဗျာ
โอเคအဲဒါလို့ပြဒီဗမာနိုင်ငံမှာဟလာအခုတော့ခရိုနီပေါ့လေအရင်တော့တဖြည်းတကြွေတွေပေါ့နော်ဒီပုံကိုတွေဟာနိုင်ငံနိုင်မှာဖြစ်တိုင်းမှာဟိုရှိတာပါတိုးတက်လည်းပဲဟလာဟိုဟိုအရင်တော့ဥလူလက်ထက်တုန်းကဆိုရင်အခုလေးတွေပဲကျွန်တော်ဟိုသာဦးတို့ဟို Facebook လူမွေးကွန်ပျူတာမှာဖတ်ရပါတယ်ဥချမ်းသာဟာဘယ်လောက်ဒီဘီဟိုကောင်းယူပြုကြတယ်ဆိုတဲ့နမူနာလေးပေါ့လေအဲ့ဒါလို့ပဲဒီခေတ်တဖြည်းတကြွေတွေဟာတိုင်းပြည်ဖြစ်ဖြစ်လူမှုရေးလုပ်ငန်းဖြစ်ဖြစ်အကျိုးပြုတဲ့လုပ်ငန်းတွေလုပ်လို့ရှိရင်တို့အပေါ်မှာပြည်သူလူထုကလည်းအမြင်ဟိုအများကြီးသက်သာဟိုအများကြီးကောင်းလာပြီးတော့ဟိုတို့လည်းအထောက်အကူပြုလိမ့်မယ်နိုင်ငံတစ်ကမ္ဘာလုံးမှာအဲ့လိုတတိယကျွေးတွေရဲ့ပတ်စံတွေပေါ့လေဘီလီယံနာတွေရဲ့ပတ်စံတွေကိုနေရာတော်တော်များများမှာသုံးပါအဲကျမကြီးသူတေသနာတွေဟလာပညာရေးစသဖြင့်ကျောင်းတွေတက္ကသိုလ်ကိုလည်းဆောက်တာတော့ရှိတယ်ပမာပြည်ကတော့ဟိုဘာဘီဂရန်ငါနဲ့တော့မှကြည်လိုက်ရင်ဟိုစင်ပတ်နံပါတ်လေးတွေနည်းနည်းလုပ်ပြတာလည်းရှိတယ်။အဲလုပ်ပြတာကကျွန်တော်ထင်တယ်ဟိုစိတ်စေတနာကအရေးကြီးတာပေါ့နော်။အဲတခါလေးမှအခုဟိုယောဂဗမ္မတန်ငယ်လေးမှပဲဟို NRD နဲ့ပတ်သက်တာကိုဟိုလာခရိုနီတူကကူတော့ပြည်သူတို့ကအမြင်မကြည်ရတယ်လည်းရှိတယ်။ဆိုတော့အဲ့ဒီအဲ့ဒါလည်းသိတော့ကျွန်တော်တို့မဖြစ်သင့်ဘူးပေါ့လေ။ကျွန်တော်ဖြစ်စီချင်တာကဒီပတ်စံချမ်းသာတာတွေကိုဟိုလူတို့အကျိုးပြုလုပ်ငန်းတွေမှာလုပ်တင်နေတယ်အထူးသဖြင့်ကျွန်တော်ပြောသူတည်ထားလုပ်ငန်းတွေဘာမှပြီးမအတော်ကုန်မရှိတာအဲ့ဒီအထက်မှာယင်းနည်းမြုပ်နှံမှုတွေလုပ်ပေးလို့ရှိရင်တိုင်းပြည်ရဲ့ရေရှည်ရောရေထူရောဟိုအများကြီးကောင်းကြရာအကြောင်းရှိတယ်အဲဒါကြောင့်ဟိုကျွန်တော်ဟိုဆိုလိုချင်တာကအဲ့ဒီငွေတွေကိုရှာပြီးတော့မမှန်ကန်ကန်ပေါ့လေကျွန်တော်ဘာသာရေးတာအသုံးပြရမလို့ပြောလို့ရမဟုတ်ဘူးတိုင်းပြည်ပြည်ထောင်ရေးမှာလာမယ့်အစိုးရလက်ထက်မှာလုပ်ကြသေးခြင်းတယ်လို့ကျွန်တော်မြစ်တရားခန့်ချက်ပါတယ်
โอเคสรุปที่ครอนิตี้ซีวายธรรมะฤณีเนี่ยที่ကျွန်တော်ဥအောင်နေတုတ်ကိုလည်းမေးချင်ပါတယ်ဆော့ဆော့ကလည်းဥအောင်နေတုတ်ကတော့ပြောတော့ပါတယ်အန်အေအနေနဲ့ဒီလူတွေရဲ့အပြုတ်မှုတွေပေါ်မှာမူတည်ပြီးတော့ဆုံးဖြတ်လိုက်မယ်ဆိုတော့ဒီလူတွေရဲ့အပြုတ်မှုဆိုတဲ့နေရာမှာပေါ့လေဒီครอนิตี้ซีวายธรรมะฤณีအနေနဲ့ဒီမြန်မာနိုင်ငံတိုင်းပြည်အတွက်ပဲဖြစ်ဖြစ်ဒီလူမှုအတိုင်းဝိုင်းအတွက်ပဲဖြစ်ဖြစ်ပေါ့လေ contribution ဘယ်လို contribution မျိုးတွေဘယ်လိုပံ့ပိုးမှုမျိုးတွေလုပ်တင်တယ်လို့မြင်လဲခင်ဗျကျွန်တ
ော်ပြောရင်ပေါ့လေနိုင်ငံတကာမှာတတိယတွေကဘယ်လောက်ဒီအန်ကျော်ချမ်းသာတယ်ဆိုတာကိုဒါထုတ်ပေါ်ပြောကြားလေးရှိပါတယ်။လားတူပဲကျွန်တော်တို့ဗမာပြည်မှာရှိတဲ့ခရိုနီဘော့ဒီကြီးနေနဲ့လေသူတို့ဒေါ်လာဘီလီယံဘလောက်ဒေါ်လာတန်ရာဘလောက်ရှိတယ်ဆိုတဲ့ဥစ္စာကိုပထမဆုံးပွင့်လင်းမြင်တော့တာပြည်သူလူထုသိအောင်ပွင့်ဟစေချင်ပါတယ်။ပြီးတော့တန်တဲ့ပြည်သူလူထုအကျိုးတက်ပေါ်တယ်။ပညာရေးကျန်းမာရေးလူမှုရေးစတဲ့လုပ်ငန်းတွေမှာဘလောက်အကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုတဲ့ plan ပေါ့လေဒီစီမံချက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဖြတ်ပြခြင်းအဖြစ်ဒါပြည်သူလူထုပေါ်မှာရိုးသားမှုပြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုတွင်လင်းအောင်ရဲ့သဘောထားလည်းကြားချင်ပါတယ်ကိုတွင်လင်းအောင်ရေဆိုတော့ဒီခရိုနီအနေနဲ့ဒီတိုင်းပြည်အတွက်ပဲဖြစ်ဖြစ်ဒီလူလူထုအတွက်ပဲဖြစ်ဖြစ်ပေါ့လေဘယ်လိုမျိုးတွေ contribution လုပ်တင်တယ်လို့မြင်လဲ
အဲခုနရှိမှာတော့ပြောရတယ်မှာတော့တော်တော်တော့ပါတော့အဓိကတော့ဒီသူတို့ရဲ့ဒီပိုင်ဆိုင်မှုတွေတိတိကျကျသူတို့ကျင်းရမယ်ပြီးတော့လို့ရှိရင်ခုနအကောင်မဆောင်ရသေးရလို့အကောင်တေချာပြန်ပြီးဆောင်မှုလို့အဲ့မှာဒီအစိုးရရဲ့အခန်းကဏ္ဍကလည်းတိကျတဲ့ဥပဒေတွေ policy တွေကိုပြဋ္ဌာန်းပေးနေတာပေါ့ပြီးလို့ရှိရင်ဘယ်လောက် percent ကိုတော့ဟလာဒီပြည်သူအကျိုးပြုအများအကျိုးပြုတဲ့လုပ်ငန်းတွေမှာပါပြီးတော့လုပ်မယ်ဆိုတာမျိုးတွေကျွန်တော်လုပ်ပြမယ်ဆိုလို့ရှိရင်တော့ဒါလူစုကသူတို့ဘက်မှာအမြင်တစ်မျိုးဖြစ်လာနိုင်တယ်ပြီးရင်သူတို့ရဲ့ဒီဆက်လက်ပြီးတော့ဒီစီးပွားရေးလုပ်ငန်းတွေရည်တည်သွားနိုင်ဖို့ခွင့်ရေးတွေလည်းပို့ပြီးတော့ကောင်းလာနိုင်တယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ခုနပိတ်ဆို့မှုတွေထဲမှာပဲတန်လျာလဲပြီးတော့သူတို့ကအခုဒီကဘာကြီးကလည်းဟလာပွင့်လာပြီဆိုတဲ့အခါကျတော့ပိုပြီးဒုက္ခရောက်သွားလို့ရှိတယ်ဆိုတော့ခုနအဲဟိုသူတွေကလုပ်ငန်းတွေပဲဖြစ်ဖြစ်ဟလာအများအကျိုးတဲ့ဆောင်ရွက်လုပ်ငန်းတွေပဲဖြစ်ဖြစ်နောက်ရွာကြီးကအရင်ဆင်းရတာလေနော်အဲ့တော့သူတို့လုပ်မယ်ဆိုရင်လုပ်ကြရအများကြီးပါသူတို့တကယ်လုံလာဖို့နဲ့အစိုးရကလည်းတကယ်ကိုသူတို့ဥပဒေနဲ့မူနဲ့အညီဟဲ့လားဟိုသူစေတနာရှိလို့လုပ်ပြီးတာစေတနာမရှိရင်မလုပ်ဘူးဆိုရယ်အ အပေါက်မျိုးမဖြစ်သွားစီပဲနဲ့တကယ်ကိုလုံးအောင်မယ်ဆိုတဲ့ပုံစံမျိုးဖြစ်လာအောင်လုပ်ပြီးလို့ဒါဆိုရင်တော့သူတို့ဘက်မှာအမြင်တွေကကောင်းလာနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့တခုရှိရတော့စီးပွားရေးသမားဆိုတော့ဘယ်ခက်ပဲရောက်အာနာရှိရလူနဲ့ပေါင်းပြီးဟိုသူတို့စီးပွားရေးကိုပို့ပြီးတော့ကြီးထွားအောင်မယ်ကြိုးစားလေးရှိတယ်ဆိုတော့ NLD အစိုးရလက်ထက်မှာဒီလိုအခြေအနေမျိုးတွေတချင်ရဒီဟိုခရိုနီလိုလူမျိုးတွေဟိုတကြောပြန်ကောင်းထောင်မလာအောင်ထိန်းချုပ်ဖို့ဆိုရင်ဘလို့အစီအမံမျိုးတွေလိုမလဲဆရာဦးတင်ဆွေရဲ့အမြင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုစီးပွားရေးဆိုတာစီးပွားရေးလုပ်တယ်ဆိုတာစီးပွားရေးအစိုးရချမှတ်ထားတဲ့စီးပွားရေး policy ပေါ်မှာပဲမူတည်ရတာပေါ့နော်ဟိုလာမယ့်အစိုးရလည်းပြီးခဲ့တဲ့အစိုးရလိုပါပဲတကားဖို့စီးပွားရေးဆိုတဲ့ဈေးကွက်စီးပွားရေးစနစ်တန်းကြောင့်ပဲရှောက်မှာဆိုတော့ဘယ်သူမှဆိုလွတ်လပ်စွာပြိုင်ဆိုင်ခွင့်နဲ့အဲစီးပွားရေးလုပ်ကြမှာပါဒါပေမဲ့ကွာလာမှာကတော့တိတိတသာကိုကွာလာမှာကတော့ဟလာအဲဟိုလူလူမသိပဲနဲ့ဟလာအစိုးရအားကိုအစိုးရပြီးတော့လုပ်ခဲ့တဲ့ဟိုကုမ္ပဏီကြီးကြီးတွေမျိုးကတော့နောက်အစိုးရမှာထူထောင်လို့မရတော့လက်ရှိထူထောင်ထားတဲ့ဟာကြီးတွေပေါ့နော်စစ်တပ်ပိုင်နဲ့ဒီဘက်လုပ်ငန်းကြီးတွေကိုတော်မှကျွန်တော်ပြန်လဲဆန်းစစ်စရာလိုလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အော်ခုတန်ခတ်ရည်ရွယ်မှုကလည်းအဲ့ဒါနဲ့ဆက်ဆက်နေတဲ့ဟာတွေပဲတန်ခတ်ခံရတာဟုတ်အဲ့တော့နောက်ဆိုးလက်ထက်မှာကတော့အဲ့လိုမျိုးပေါ့လေဟိုပုံနှင်းမြင်သာမှုမရှိဘဲကနေရတဲ့ငွေနဲ့ဘယ်လိုခံွဲသလဲဆိုတာဝင်စုပ်ခွင့်မရှိတဲ့ကုမ္ပဏီကြီးမျိုးတွေကတော့အစ်စ်ပေါ်လာမှာမဟုတ်ပဲနဲ့လက်ရှိဟာတွေကိုပြန်လဲဆန့်စစ်တင်တယ်ဆန့်စစ်ခွင့်ရလာတင်တယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကပေါ့နော်တော်အောင်ဆန်းစုကြည်ဟာနိုင်ငံကမှသူ့ရဲ့အရှိန်ဝါဩဇာရဟိုအတော့ကြီးပါတယ်။အဲကြောင့်ဆန်ရှင်တော်မျိုးဟိုဟိုရုပ်သိမ်းဖို့ဒေါ်အောင်ဆန်းကြီးပြောရင်ရမှာပဲ။ဒါပေမဲ့ဒေါ်အောင်ဆန်းကြီးကသူကသူပြောလို့ရတိုင်းသူကလုံးမမဟုတ်ပဲနဲ့တကယ်လိုအပ်ရင်တော့သူကလုံးမှာပဲ။အဲ့ဒါလိုအပ်လာတယ်အဲ့ဒါကကျွန်တော်တို့စီးပွားရေးလုပ်ငန်းတွေပေါ်မှာဆက်ရှင်ဟိုချဖို့ဟိုရုပ်ဖို့လိုအပ်လာပါတယ်လို့ဒေါ်အောင်ဆန်းကြီးယုံကြည်အောင်ပြောနိုင်ရင်တော့အဲ့ဒါတွေကနောက်ဆိုးလက်ထက်မှာအများကြီးတက်တာမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဒေါက်တာတင်းဆွေအထူးကျေးဇူးတင်ပါတယ်ခင်ဗျာကျန်တဲ့ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သလို့သူကိုရနိုင်တဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA American တိုင်းရဲ့တရားရည်လိုင်းစီစဉ်ကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တရားရည်လိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 239-382-555 လေးကိုခေါ်ဆိုနိုင်ပါတယ်ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်တရေညင်ချုပ်ကိုမှတ်သိငင်ထိုက်ကပြောပြပေးပါအောင်ရှင်
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီရဲ့အာရှခီးစဉ်အဆုံးသတ်အဖြစ်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့အင်ကာနီမှာရောက်ရှိခဲ့ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်းနက်ဆိုင်ရာငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။တရုတ်နိုင်ငံကိုမသွားခင်မှာအမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုလည်းဝင်ရောက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဩဇာသက်ရောက်မှုအခိုင်အမာရှိနေတဲ့လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေနဲ့အမေရိကန်ဆွေးရဘက်ကလည်းဆက်ဆံရေးမြင့်တင်မှုစဉ်းစားနေတာဖြစ်ပါတယ်။အရှေ့လယ်ပိုင်းဒေသငင်းချမ်းရေးကိုမြင့်တင်ပေးဖို့ဒေတာတလွှားအချမ်းဖက်မှုတွေလက်နက်ကုန်ကူးမှုတွေရှင်းလင်းသွားစေရည်အထောက်အကူဖြစ်စေဖို့အီရန်နိုင်ငံအနေနဲ့သူ့ရဲ့အရေးပါတဲ့အခန်းကဏ္ဍကိုအသုံးပြုပါလို့ပုပ်ရဟမင်းကြီးဖရန်စစ်ကပြောဆိုတိုက်တွန်းလိုက်ပါတယ်။ဗာတီကန်နန်တော်မှာဒီကနေ့အင်ကာနီအီရန်သမ္မတဟာဆာရူဟာနီနဲ့မိနစ်40ကြာတကပိတ်အစည်းအဝေးအတွင်းပုပ်ရဟမင်းကြီးကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီနေ့ကုန်ပိုင်းကျင်းပတဲ့လူမှုဆန္ဒခရယူပွဲမှာအဆိုးပြုထားတဲ့အခြေခံဥပဒေကိုမဲဆန္ဒရှင်တွေပယ်ချခဲ့ရင်လေအထွေထွေရွေးကောက်ပွဲတွေကိုလာမယ့်2019ခုနှစ်မှာကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သူတဲ့တန်ယုံမရှိခဲ့တဲ့2014ခုနှစ်အာဏာသိမ်းပြီးနောက်နိုင်ငံအာဏာကိုရယူခဲ့တဲ့စစ်တပ်အကြီးအကဲဟောင်းဝန်ကြီးချုပ်ဖရယုတ်ချန်ဝူချာကဒီကနေ့အင်ကာနီဘန်ကောက်မြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရာထူးကဆင်ပေးဖို့သူတို့အနေနဲ့တိုက်တွန်းပြောဆိုတာမရှိသလိုနိုင်ငံရေးခလုံးခွင့်ပေးမယ်ဆိုပြီးတော့ကန့်လန့်ထားတာမျိုးမရှိဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ် FOA American တန်မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ည40 kHz 930 48 kHz 635က50 kHz 5999နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.